Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2023ခုနှစ်နိုဝင်ဘာလ26ရက်တောက်ကြနေ့ညဖက်9နာရီနေ့ဆယ်နိုင်အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30နှစ်အပြင် VOA ရဲ့ Facebook စာမျက်နှာကနေပါတိုက်ရိုက်ဖန်ယူနာဆက်နိုင်ပါတယ်။ကျမကတော့အနောင်လောက်ပါရှင်ဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ဓမ္မောင်သားမဦးဝင်းမင်းနဲ့အတူဒီကနေ့သတင်းတွေကိုကြေညာပေးမှာပါတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံမှုဖြစ်နိုင်တယ်လို့စစ်ကောင်စီကပြောလိုက်ပါတယ်ဒါပေမဲ့အကြမ်းဖက်အဖွဲ့ဖြစ်ကြေညာထားတဲ့အဖွဲ့တွေနဲ့ဆွေးနွေးမှာမဟုတ်ဘူးလို့လည်းဆိုပါတယ်ဒေါ်ဆန်းစုကြည်ပေါ်အောက်ရီးရဲ့ဆွဲဆိုထားတဲ့အမှုနှမှုကိုဒီကနေ့ဆက်လက်ဆက်စပ်ပါတယ်ဟာခါနီးမှာတော့အင်အားပြင့်ကနေတခုလောက်သွားခဲ့ပါတယ်အခုလိုမြန်မာသတင်းတွေပြင်ဂျာပီနိုင်ငံမှာအစိုးရအသစ်ဖွဲ့ဖို့သဘောတူသွားတဲ့သတင်းနဲ့အတူအခြားနိုင်ငံတကာသတင်းတွေကိုလည်းဒီကနေ့ကြည့်ကြအောင်ပါပါ
။ကောင်းပါပြီရှင်။လာမယ့်နှစ်အတွင်းအခြေခံပညာသင်တဲ့ကာလသင်ကြားရေးကာလအခြေအနေဘယ်လိုရှိပါသလဲ
။ Grade 1 နဲ့ Grade 3 ထိတက်မြောက်မှုစစ်ဆေးခြင်းကိုတော့စာသင်ခန်းအပြင်ပုံမှန်စစ်ဆေးအကဲပြချင်းဖြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါကြောင့်စာသင်နှစ်ကာလဟာတွေ့ကြည့်ရင်6လခန့်သာကြာမှာဖြစ်ပါတယ်။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောတော်တော်ပါရှင်နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်ဒါအပြင်မလေးရှားရောက်ပြည်ပလောက်တာအားလုံးအလုပ်ပါမယ့်ရှောက်ဖို့တာဝန်ရှိသူတွေတိုက်တွန်းနေတဲ့တဲ့တွင်နိုင်ငံတကာသတင်းဆောင်မှာတော့ကမ္ဘာပေါ်ကအကြီးမားဆုံးစိုက်ဘာတိုက်ခိုက်မှုနောက်ကွယ်မှာဘယ်သူရှိနေသလဲဆိုတာကိုနားဆင်ရမှာပါဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသုတဆုံးလဲအမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာအပစင်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
တိုင်းနာလက်နက်ကိုင်အဖွဲ့အစည်း EAO တွေနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့အဖွဲ့အစည်းတွေနဲ့တော့တွေ့ဆုံဆွေးနွေးရေးကိုပယ်ချခဲ့ပါတယ
်။အကြမ်းဖက်အဖြစ်ပညာခံထားတဲ့လူများနဲ့တွေ့ဆုံဆွေးနွေးရတာအကြောင်းမရှိဘူး။အကြမ်းဖက်အဖြစ်ပညာချင်းကနေရောချပေါ့သူတို့လှုပ်ဆောင်မှုတွေပြသမှာဖြစ်တယ်။ဒါမှကျွန်တော်တို့တွေ့ဆုံဆွေးနွေးသေးဆိုတာဖြစ်လာမှာဖြစ်တယ်။ရှင်ရင်ပြောရင်ဘယ်နိုင်ငံမှအကြမ်းဖက်သမားအဖြစ်ကြီးညာတဲ့အဖွဲ့အစည်းနဲ့တွေ့ဆုံဆွေးနွေးရေးဆိုတာလုပ်ခဲ့တာမရှိဘူး။နောက်တော့ကျွန်တော်ဖတ်ပြောမယ်။တွေ့ဆုံဆွေးနွေးရေးလမ်းကြောင်းဆိုတာက EAO လို့မျိုးလို့တမိုင်းကြောင်းအစဉ်အလာနဲ့ဖြစ်လာတဲ့လက်နက်ကိုင်များနဲ့တွေ့ဆုံဆွေးနွေးရေးဆိုတာဖြစ်နိုင်တယ်။လက်တလောဖြစ်ပေါ်နေတဲ့လက်တလောဖြစ်ပေါ်နေတဲ့အဖွဲ့အစည်းပေါ်မှာအခွင့်အကောင်းယူပြီးလက်တလောဖြစ်ပေါ်နေတဲ့နေရာတွေမှာအခွင့်အကောင်းယူပြီးတော့ကြနိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးနေတဲ့သူများနဲ့ဒီဆုံးဆွေးနွေးရအကြောင်းမရှိဘူ
းဆရာတိုင်ပြီးနောက်ပိုင်းလက်နက်ကင်တော်လာနေကြတဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ PDF ရဲ့အများပြပေါ်ပေါလာခဲ့သလိုစစ်ကောင်စီတပ်ဖွဲ့တွေဘက်ကအင်အားသုံးနှိမ်နှင်းမှုတွေအပြန်အလှန်ချိန်ချောက်တိုက်ခိုက်မှုတွေကြားမှာပြည်သူလူထုအုပ်ချင်းရဲ့လုံခြုံရေးကိုအာဏာသိမ်းယူထားတဲ့စစ်ကောင်စီကအာမခံချက်မပေးနိုင်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားခဲ့ပါတယ်ခနေ့သတင်းစာရှင်းလင်းပွဲမှာတော့NLD လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကိုနိုဝင်ဘာလ18ရက်နေ့ကဖမ်းဆီးပြီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရုပ်ပုံတွေနဲ့အကျယ်တဝင့်ပြောသွားပါတယ်။ရန်ကုန်မြို့တွင်ပြစ်ခတ်တပ်ဖြတ်မှုအများပြားကိုဦးဖြိုးစရာတော်ဦးဆောင်လုပ်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားတာပါ။လက်ရှိမြန်မာနိုင်ငံတွင်ဖမ်းဆီးခံထားတဲ့သတင်းတော်တွေနဲ့ပတ်သက်လို့တော့ပြစ်မှုတစ်စုံတစ်ရာကျူးလွန်တဲ့အတွက်ဖမ်းဆီးထားတဲ့သတင်းတော်တွေရှိပေမဲ့သတင်းတော်အလုပ်လုပ်တဲ့အတွက်ဆိုပြီးဖမ်းဆီးထားတာတော့မရှိတဲ့အကြောင်းပြစ်မှုတွေကိုပြန်လည်စစ်စစ်ပြီးပြန်လွတ်ပေးနိုင်အောင်လှုပ်ဆောင်နေတာတွေရှိတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါလေ
။ဒေါ်ဆန်းစုကြည်ပေါ်အကတိမှုဆဆွဲချက်တွေကလာရောက်တော့သင်တန်းကျောင်းမြေယာမှုအတွက်ပဲဒီနေ့စစ်ဆေးခဲ့ပါလေ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုဆွဲထားတဲ့အကတိတိုက်စားမှု၄မှုထဲကလာရောက်တော့စိုက်ပျိုးသံမွေပညာသင်တန်းကျောင်းစီမံကိန်းမြေနေရာနှစ်ခုယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုအတွက်ပဲကြားနာခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါလေ။ဒီမှုနှစ်ခုလုံးအတွက်နေပြည်တော်စီပင်သာရေးကော်မတီအမြဲတမ်းတွေ့ဝင်ဦးမြောင်ကတရားလူပြတပည့်အနေနဲ့ထွက်ဆိုခဲ့ပြီးဒေါ်စုရဲ့ရှင်းနေတွေဘက်ကပြန်လည်မေးခွန်းတွေမေးခဲ့ကြပါလေ။လာရောက်တော့စီမံကိန်းတွင်နေထိုင်ဖို့နေဆောက်လုပ်တယ်ဆိုပြီးဒေါ်ဆန်းစုကြည်တဦးတည်းကိုဆွဲထားတဲ့အာဂရိမှုနဲ့ဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အာဂရိမှုတို့ကိုတော့ဒီနေ့မှမစစ်ဆေးဖြစ်ခဲ့ပါဘူး။အာဂရိမှုတွေအတွက်နောက်တစ်ချိန်ရုံးချိန်ကိုဒီဇင်ဘာ3ရက်ရှေ့တောက်ကြနေ့ကိုသတ်မှတ်ထားခဲ့ပြီးအဲ့ဒီနေ့မှဦးဖြိုးမင်းသိန်းနဲ့ဆက်ဆက်တဲ့အမှုတစ်ခုကိုလည်းစစ်ဆေးဖို့လုပ်မယ်လို့သိရပါပါတယ်။ဒေါ်ဆန်းစုကြည်ဟာ ဥပ္ပယောမသိစီကရွှေနဲ့ဒေါ်လာတွေလက်ခံရောက်ခဲ့တဲ့ဆိုပြီးဆက်ဆူလာတဲ့အဂရိမှုမှာစစ်ကောင်စီဘက်ကတင်တဲ့တရားလူပြသက်တဲ့နှုတ်ကိုစင့်ခေါ်စစ်ဆေးပေးဖို့ရှိတယ်လို့တရားဝန်ကပြောထားပါတယ်။အဲဒီမှုအတွက်ပဲဒေါ်စုရဲ့အရင်ကဒေါ်ဝဝေးစန်းကိုတရားလူပြသက်တဲ့အနေနဲ့ထွက်ဆိုဖို့တရားဝန်ဘက်ကစင့်ခေါ်မယ်လို့ပြီးခဲ့တဲ့ရုံးချိန်မှာပြောထားပေမဲ့လာမယ့်ဘက်ရ
ชาวจัตมาติเว้นจินเพียงอาชีเรงเรียนเตียตั้งใจดีกว่าเลิกตัวแกเลยลูกเมื่อกันเองเรียนได้หลายท่านนะสุบาริฮักการที่ต่างกันดูว่าฟื้นฟูคุลูเจ้าจ้าบาริฮักการที่ต่างกันดูว่าฟื้นฟูคุลูเจ้าจ้าบาริฮักการที่ต่างกันดูว่าฟื้นฟูคุลูเจ้าจ้าบาริฮักการที่ต่างกันดูว่าฟื้นฟูคุลูเจ้าจ้าบาริฮักการที่ต่างกันดูว่าฟื้นฟูคุลูเจ้าจ้าบาริฮักการที่ต่างกันดูว่าฟื้นฟูคุลูเจ้าจ้าบาริฮักการที่ต่างกันดูว่าฟื้นฟูคุลูเจ้าจ้าบาริฮ
ဒီတော့ဒီတော့အပြင်းဆုံးလုပ်ပဲကျွန်တော်ထင်တယ်ပေါ့နော်ဒီလိုမျိုးရှုံးတာတော့တစ်ခါမှမကြုံကြတော့တော်တော်ကိုယ်တော်စူးရင်ကြတယ်သူတို့ပြင်ပြီးအသက်ကြီးပိုင်းတော့တော်တော်ကိုစူးရင်ကြတယ်ပေါ့နော်စနက်ကီလိုမီတာနက်ကလောက်ခက်ခဲ့တာဖြစ်တယ်လို့အိန္ဒိယငလျင်လေးလာရေးဌာနကလည်းပြောပါတယ်အိန္ဒိယနိုင်ငံကတန်းနဲ့ဘင်္ဂလားဒေ့ရှ်ကွန်မြူနတီငလျင်လိုင်းရဲ့ဒုံခံမှုရောက်ရှိသွားခ
ကျင်းပနေမှာရခင်ငင်းနေလောက်ခဲ့တာအခါမှာတောင်ပြူတာတွေရှိခဲ့ပေမဲ့လည်းအခုတချိန်ကလေးမှာတော့လူရည်နေပါတဲ့နေရာမှာဖြစ်ခဲ့တာမို့အနေနဲ့ငဲခဲ့တယ်လို့အပီတရင်ကပြောပါတယ်။ဂျာမနီနိုင်ငံမှာတော့ပါတီ၃ခုကညပေါင်းဆွေရဖွဲ့ဖို့သဘောတူလိုက်တာကြောင့်ရှေ့လာမှာဆွေရတဲ့တက်လာတော့မှာပါ။အခုတပတ်ရှားတဲ့သဘောတူညီမှုနဲ့ဖွဲ့စည်းမဲ့အထက် ဂျာရူကနေစင်နမဲဝီဒီယိုအင်္ဂလာမှာကဲရဲ့ခရစ်စတန်ဒီမိုကရက်ပါတီမှာပါပဲဂျန်နက်ပါတီတုံးခုနဲ့တာဖွဲ့စည်းသွားမှာပါ။ဒီကဲတဲ့စက်တင်ဘာလကချင်းပါခဲ့တဲ့ရွေးကောက်ပွဲမှာကပ်ပြီးတော့အနိုင်ရခဲ့တဲ့ဆိုရှယ်ဒီမိုကရက်ပါတီဝင်တွေကဂရင်းပါတီနဲ့ဖရီဒီမိုကရက်စ်ပါတီဝင်တွေတူမြန်မာအစိုးရကိုဦးဆောင်ဖို့သဘောတူခဲ့တာပါ။တချိန်ထဲမှာအရှေ့ဥရောပအရှေ့ကျန်းနေဆက်တွ ဂျာမနီနိုင်ငံရဲ့လက်ရှိရှိထားပြီးသားမှာအမိတ်တွေကိုပို့ပြီးတော့အားကောင်းအောင်လှုပ်ဆောင်သွားမယ်လို့မနေ့ပေါ်တူနေ့ကပြောတဲ့မေကွန်းထဲမှာခရီးပြုခဲ့ပါတယ်ရှိုးစကာကျင်းတဲ့နိုင်ငံရဲ့ချက်ချင်းယင်းမှုအမေရိကန်ရဲ့ဂျိုးလူဆောင်ရွက်မှုဖြင့်ကမ္ဘာတဝန်းမှာငြိမ်းချမ်းတရားဝါပြောရေးတန်တိုက်တန်ချလှုပ်ဆောင်နေတာတွေကနိုင်ငံသားအမူအရာကိုအခြေခံတဲ့တောက်တန်တွေဖြစ်တယ်လို့ဗာ ဆိုရင်နေရပါတယ်ခင်ဗျာ
အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိပိုင်းတိုမီတာ19ကီလိုဟတ်တင်ငါးလင်းငါးတုံညာပိုင်းတိုမီတာ25ကီလိုဟတ်118တုံညာပိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။နောက်ကြတဲ့ညာပိုင်းသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်အမေရိကန်ကထိုင်ဝမ်ကိုထောက်ခံကြောင်းတည်ပြုလိုတဲ့ရွေးချယ်နဲ့တွားရောက်ကြတဲ့တရားကြခီးစဉ်အတွင်းမှာအမေရိကန်ဥပဒေပြုလွှတ်တော်အမတ်9ယောက်ကထိုင်ဝမ်သမ္မတဆိုင်ယင်ဝမ်နဲ့ကနေ့တောက်ကြနေ့မှာတွေ့ဆုံခဲ့ကြပါတယ်။ထိုင်ဝမ်နဲ့တရုတ်ကြားတင်းမာမှုအကြီးမားဆုံးဖြစ်လာခဲ့ပြီးတဲ့နောက်အခုလိုခီးစဉ်ကဖြစ်ခဲ့တာပါ။အမတ်တွေကထိုင်ဝမ်ကိုကြာတာပရိနိညကရောက်ခဲ့ကြတယ်လို့ထိုင်ဝမ်အမေရိကန်အင်စတီကျူတအဖွဲ့ကပြောပါတယ်။ဒီအဖွဲ့ကအမေရိကန်တာဝန်ရဲ့အလုပ်တွေကိုလုပ်နေတဲ့အဖွဲ့ပါ။ဒီခီးစဉ်ကအမေရိကန်အမတ်တွေရဲ့တတိယမြောက်ခီးစဉ်လည်းဖြစ်ပါတယ်။စစ်မှုထမ်းအောင်များကိစ္စ၊စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေပူးပေါင်းဆောင်ရွက်ရေးကိုဆွေးနွေးခဲ့ကြတယ်လို့ထိုင်ဝမ်သမ္မတဆိုင်အင်းဝမ်ကပြောပါတယ်။ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးသေးကြအောင်ကျွန်တော်တို့အတူတန်ဖိုးထားကြတဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်တန်ဖိုးတွေကိုစုပ်ကင်ထိုင်နိုင်ဖို့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်ရေးကိုထိုင်ဝမ်ကဆက်လက်မြှင့်တင်ကြရပါမယ်လို့သမ္မတဆိုင်ကဆိုပါတယ်။နောက်လာမှာကျင်းပမယ့်ဒီမိုကရေစီထိပ်သီးကြီးလာခံတက်ရောက်ဖို့ထိုင်ဝမ်ကိုသမ္မတဘိုင်ဒန်အစိုးရကဖိတ်ကြားထားပါတယ
်။သူတဲ့နိုင်ငံမှာတော့ရတားခေါင်းဆောင်အာဏာပြန်ရဖို့အာဏာသိမ်းစစ်တပ်နဲ့သဘောတူခဲ့တာကိုမကျေနပ်သူတွေကဆန္ဒပြခဲ့ကြပါတယ်။ ဆူဒန်ဆီယနာသိမ်းပြီးတလားကြာမှာဆူဒန်ဝန်ကြီးချုပ်ကိုအာနာပြန်လွှဲပြီးဖြစ်ပေမဲ့သိမ်းတဲ့ချီတဲ့ဆူဒန်ဆန္ဒပြသူတွေဟာစစ်ကောင်းဆောင်တွေကိုဆက်ဖိအားပေးတဲ့အနေနဲ့မြို့တော်ခါထုံးနဲ့တခြားမြို့ကြီးတွေမှာမနေ့ကဆန္ဒပြခဲ့ကြတာပါအခြေချုပ်ကြားခဲ့တဲ့ဝန်ကြီးချုပ်အက်ဒလာဟမ်ဒော့ကနေနဲ့တနင်္ဂနွေနေ့တုန်းကစစ်တပ်နဲ့သဘောတူလက်မှတ်ထိုးခဲ့တာကသစ္ ကျွန်တော်တို့ရဲ့ဒီကလမ်းမကြီးကိုပိတ်ပြီးအခုဖြစ်တာကပြည်သူတော်လှန်ရေးဖြစ်တဲ့စစ်တပ်ဘာသာရေးကျန်သွားရမယ်လို့ကြေကျော်ကအရင်စနားပြပွဲတဲ့အသက်ခံခဲ့ရသူတွေအတွက် တရားမျှတမှုရရေးတောင်းဆိုခဲ့ပါတယ်တကယ်တော့အခုသဘောတူချက်ကနှစ်ထောင်စကူခုနှစ်ဆန္ဒပြပွဲကြီးပြီးအရင်အာဏာရှင်အိုမာအယ်ဘရှာပြုတ်ချခဲ့ပြီးတဲ့နောက်ရွေးကောက်ပွဲတွေမတိုင်ခင်အထိအာဏာခွဲဝေအုပ်ချုပ်ဖို့စစ်တပ်နဲ့ရပ်သားတွေသဘောတူခဲ့တာပေါ်အခြေခံထားတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျနိုင်ငံရေးလက်ကြားအကျွေးပြောင်းနေထိုင်သူတွေတွာလာတာကိုကန့်ကွက်ဖို့ပြည်ထောင်နိုင်င
ပြည်ထောင်စုကြီးကိုမကြိုးစားဘူးလို့ပြည်သက်ဆွေးရပြောရေးဆိုခွင့်ရှိသူကပြောကြားလိုက်ပါတယ်။ပြည်ထောင်စုကြီးကစကားကိုတစ်ခါပြောတယ်လို့လည်းသူကဆွတ်ဆွဲသွားပါတယ်။ပြည်သက်ကနေဗြိတိန်ကမ်ဘက်ကိုကူးသွားကြတဲ့ရွှေပြောင်းနေထိုင်သူအားလုံးပြည်သက်ကပြန်ခေါ်ဖို့ပြည်ထောင်စုကြီးကိုဘော်ရစ်ဂျွန်ဆန်ကတောင်းဆိုလိုက်တဲ့အတွက်ပြည်သက်ဆွေးရပြောရေးဆိုခွင့်ရှိသူဂဲဘရီယယ်အတယ်ကခု diamond, so budget we go. Boris Johnson, Billy Tabra, Emmanuel Macron, Sigo, Epon Beza, Yida Gerava. Kudo, Temonino, they so long at Aha, Inga Yele Jama, they built Chimazo Pia Pibare. Dabime, Nilebin and Maro, Dilonino, Dora, Muga, Triari, Machida, Mahope, Uyoba, Uya on Juzajayan, they so doja do, Tau Chor, Joshi, Elo, Gladamga, Dawin Shidurega, Joja Bade. Natal Saligun and Grega.
ပြမယ်ဆိုလို့ရှိရင်လူပေါင်း2000လောက်ကျော်သေဆုံးခဲ့ကြပြီဖြစ်တယ်လို့ရှိပြောင်းနေထိုင်များဆိုင်ရာအပြည့်ပြည့်ဆိုင်ရာအဖွဲ့ အဖြစ်များနေတဲ့ဥရောပရဲ့ဆော့ရှယ်ယာစီ2.9%ကနေကျသွားပြီကမ္ဘာရေနံစီလည်းတပိပါဒေါ်လာ80အောက်ရောက်သွားပါတော့တယ်။ဒီအာဖရိကပုံမျိုးကွဲတွေကကာကွယ်ဆေးပါမတိုးနိုင်ခြင်းရှိနေတာကြောင့်ယင်းနှစ်မြောက်နယ်သူတွေရေရွတ်တဲတဲဖြစ်သွားတာအပြင်ဗြိတိန်အာဏာပိုင်တွေလည်းအရေးပါဆုံးမျိုးကွဲလို့ဒါကိုယူဆလိုက်ပြီးတောင်အာဖရိကနဲ့ခီးသွားလာမှုတွေချက်ချင်းကန့်သတ်လိုက်ပါပြီ။အလားတူဂျပန်ချက်သမ ဒီကြောင့်အာဖရိကပုံမျိုးတကူပွားဆောင်တဲ့ဟောင်ကောင်မှာလည်းထူတာပြီးတောင်အာဖရိကလာတဲ့ကလာတဲ့ခီးတွေမှာရှာတွေ့ခဲ့တာကြောင့်ကမ္ဘာတခြားဒေသတွေမှာလည်းကူးဆက်ထားနိုင်တယ်လို့ကြေညာသူတွေကဆိုနေပါတယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုတော့ဦးတင်မောင်သားနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင်။VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မနာ2020-2021အချိန်ခံပညာသင်စာသင်နှစ်ကာလဟာ6လလောက်ပဲရှိမှဖြစ်ပြီးတော့အဲ့ဒီ6လတာကာလအတွင်းအတန်းလိုက်ဆမ်မွေးပွဲတွေကိုကြံမတိုင်ခင်အပြည့်စစ်စေတော့မှဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ကျောင်းအပ်တဲ့ကျောင်းသားအရေးအတွက်အမှန်တကယ်တက်ရောက်နေတဲ့အရေးအတွက်ကပုံနှဲနေတာကိုလည်းဒီကနေ့ပြောသွား
ngat tha du paw ga 48 thain jaw shi bi do tae yaw ne du re ga ro 33 thain da shi ba de lu sit kaung su yi pyaw khwin ya bo chou saw min thon ga di kini tadin sa shin le mwe ma pyaw su ga ba de da pyin sa tin kala ne lai lyo nyi thwe aw chaung tin gan sa re go phie lyo tha de tin yo ne tin cha pe ni bi ro a ri tin yo ye 60 ya gai nong go chaung ma tin ma phit bi chan ne 40 ya gai nong go ro chaung daw ko dai le chi ya me poun san myo ne ပြောင်းလဲတင် जा သွားမှာဖြစ်ပါတယ်လို့ပြောပါတယ် Achigan Pinya Jongna Along address Satinkala Chola Dwima Samu Erigo at Dan like Sisidwame Bozane Bata Pirole Bojos or Mintonga Akulu Piovare.
Jongna Yeti Mu Kamyamu Yalago Dine Dabu Jongin Sisajin Akia Chingo Patama Niwe Sisajin Nitong Sisajin so we let change some other much about it. Patama Niwe Sisajin or Natama Santa Kune Chanoila Patama Badwin Song Yadama Chibi Ali Sisajima. หน่วยบาลามาที่เป็นบาลาที่เป็นอยู่แก่เด็กเป็นงานสามยาป่าวมาเช็บบาลในสองสิบสี่จิงโอร์มาชลาลามาสิสิบุอีแมนทับีชาโนไอมามาชลาที่เป็นอยู่แก่เด็กเป็นงานสามีสิสิเอเกฟัดมาเช็บบาลเลยเป็นอยู่ห้องเกรย์เอเลดินตะกุดวิ่งเงินสามเอโก้เอเตล่าแต่จะมาจ่ายเงินมาสิสิตัวมาเช็ดลูกจังบีสิเอตันยาเย่นักสงสิสิจิงยาดีตะกุดวิ่งเงินสามเอมาจ่ายเงินมาชลาดินสิสิตัวมาเช็บบาล
ใครว่าเนี่ยใครดีที่ตามยาบุเสียจริงหรอซาตินกันเองปกมันเสียเกี่ยวกับเช่นเดียวสังเวยตัวมาเช็บบาร์เลยถ้าจะซาตินนี่กาล่าฮะก็จะยังชาวลากันตาจะมาเช็บบาร์เลยแต่ในยาลงใจด่านเนี่ยเช่นกันปีนี้ซาตินจะเอาลงเปลี่ยนพันในมุกการ์โรก็เป็นในยี่ยงกับพี่บัวกุศลมุบมามุดีเนี่ยบาร์เลยที่กายว่าเช่นเนี่ยเจ้ามิวเนี่ยบางลีสันเนี่ยเจ้ามิวเนี่ยก็ซาตินเจ้าเนี่ยกูรู้คุณที่ไปทายาลงเช็บบาร์เลย อากูพูดหาเรื่องนี้มาแต่ยังนี่เลยอาจจะสนนี่เธอชี้เรื่องนู้นเจ้าหน้าบ้าสนนี่เป็นเจ้ากูรอกูเป็นนายที่กังวลสิปัตมาเจย์ทุนนั้นทับีพี่เดือดตีอาบาร์เลยสิ่งนี้เป็นยาสัตว์เจ้าหนี้กูรอนัทเอาหน้าสัตว์คนนี้เจนไรล่าเรามาเปลี่ยนพูดนายมูสาวยันนี่เรื่องเลยเปลี่ยวบาร์เลยแต่นายงาลงใจหน้าเนี่ยกูเป็นนายที่กังวลสิทุนนั้นปีจีรักาโนมาลันนั่นเสียนี่ที่เสียนยาสุยลุยกาสังอาทัตมาตงดันชีวาบี
อาตาสั่งเนี่ยเธอชี้เรื่องลุยอาลุยเทวกูอาคุณเนี่ยกงจุ่มมากาเวสีทุนนั้นเป็นนายมุ่ยแมนทาร์เรลูกเจ้าอะไรถ้าเป็นปีเรื่องมากูเป็นนายที่กาเวสีทุนนั้นมุ่ยซีเจนี่เรลูเล่บูจูสอมิทงาสุบาร์เลยกูวิสกูโยกากาเวสีทุนลงงานนี่ด้วยดูอาเด็กกาเวสีทำไมยาชิบุราชานายงานเตยงนายงานเอเมียนายงานนู่นเนี่ยนี่นายสังเวียนนี่เด้อสมุบุญยิ่งฐานะนี่เนี่ยเลยเตยงนายงานเนี่ยถ้าพอจุ่มยิ่งยาอยู่ดี
ปีเรื่องมากากว่าเรื่องทั่วโลกซีเรียนสังเวียนเลยใช่ไหมอากูปีเรื่องมาทั่วไปนี่ละก็รอเตยุเอเนียเนี่ยรัชานัยงานทั่วเด็กกูเป็นนายที่กากว่าเสียดีเช่นบาร์เลยปีเรื่องมากูเป็นเช่นว่ากูสั่นนู่นย้อนเอลาร์เนี่ยนี่คิดว่าลงงานเนื่องจากคนด้วยลงงานในสังเวียนพวกกูเสกังสีอันนี้ในยี่เอท้าบาร์เลยลูเล่เปียวบาร์เลยใช่
มาชมมาเช่นอากูรอมาเลเซียปีป้าอารมณ์ตมาอารมณ์อารมณ์บาร์เมชาบุไต่ตัวนั่นจะเรียนแพทย์เสียเอามา เดี๋ยววันเช้าทามชีเรียบีบาลูกตาเรียลงลูกขึ้นปามิเช้าทาจับบุมาเลเซียอสุยากะไต่ตรงไล่ไปเลยที่ปามิโกที่จะมาตรงเสียที่เป็นน่าสงสารและขามาพิบิโรนักทัดแต่ดันทับิโรตัวเป็นมหัศบุโลมาเลเซียลุยมุจิจายเอจิเกกาที่ยังไปเทมาเวตติปีทับไปเลยมาเลเซียอย่างมีมาในงานนาริจามาเลยแต่ตั้งกงปามิตัวกูอันยังสงเปลี่ยนเช้าจับบุอาเชนเชนอติเปไต่ตรงในจับไปเลยที่จังยังงงอะไรแต่เด็กกูคุณยังจังอ่ะเต็มจะทับไปเลยเช่น
ขี่ตัวลายสีเส้นในปีบ้านเราตาและขันยีสีเส้นเด็ดๆยี่ส่วนนี้เลยมาเลเซียสุยาฮาเฟสินเดอร์ travel lane BTL สุดเลยขี่ตัวกันตัดเชือกเชื่อเรื่องสีเส้นกูสาดเต็มบุเส้นเด็ดเช่นนี้จังโดยมาล่าหน้าเส้นนี้นี่มาจีนยาทาวาเลยที่เจนยาเจเนตูยายลูลูขึ้นปามิตัดแต่งลงตัวเลยที่เอาเวนเท่าทามชีเรนายงานจ้าดารีนี่เนี่ยที่จะมาล่าตรงเสียเดียวน่าสงทาวิชาวทาจาบุมาเลเซียสุยาก็ทับีไต่ตรงไล่จ้าวะ
ที่ยาไปเนี่ยมาเลยแต่ยามเมื่อวันนี้ท่านลูลูนี่ดูเรื่องสีเดียวลูยูซายาเรศัยอยู่นี่กูมาเลเซียเยอะแต่พวกเราวิ่งเอาชาพูดอะไรสิเนี่ยจ้ามาเลเซียนั่งเงี้ยกว่าละลำบุญเยอะมากสิเดนั่นลงลาปราฮิดาพวกเราตาวิ่งเงี้ยกูได้กับเปียวไปเลยฉันมาไปที่กูจะนี่ลูกเจ้ามาเปียนิ้วสวยปามิลตรีชิวาโรเลก็มีเจ้ามีเจ้ามาปามิลตรีโฮดูดีไปหาเลยก็แล้วฉันมาไปมาแล้วมาเจอลูโอ้โหประชิด
ตั้งแต่เดือนธันวาคมเราดูจะแนะนำเลยตั้งแต่เดือนธันวาคมเราดูจะคุยจากกูจะว่าเนาะเที่ยวนี้ใช่ไหมโอ้เราจะเอาเงินยังเราจะชิคกันยังไงมาเลเซียสุยาฮาโควิดก็ยอกาจังนั่นนี่เราต้องใช้นี่เลยตัวสีวายกูเปียโนท้าลูกผู้เชียงยูนีบาร์เลยโควิดจังเราได้ชาบาร์เลยพิจารณากูจงเนียบไปไหมเลยเที่ยววันเราได้รีกูไปมาเลเซียสุยาฮาแล้วแข่งท้าจิมบีที่นี่กงเชียงนี่สามาเลยทุจริตมือเรื่อยสีลานายเนลูกูได้กับเปียวบาร์เลย
ชั่วโมงเดียวไม่ได้มาหรอกทุกชั่วโมงนี่ใช่ไหมโอ้ยดูจริงๆดูเนี่ยมาดูจริงๆดูไปเชียงใหม่มาบ้านเนาะตอนเช้าเนี่ยดูเรื่องนี้กันเนี่ยเส้นทางนี้เนี่ยเกี่ยวกับปีศาจเลยกูมามีคำบ้านเนาะเช้าเนี่ยดูเรื่องปั๊มเดิมเลยดูเรื่องของเตี้ยเนี่ยมีตัวเมียบ้าง
Zonla Dala Remare, Malaysia, Nanganaga, Lizaga, the Saint, Niago, Piambo, Kayadu, Atao Tame, Nanganjada, Shitang Jolau, Shi, Elo, Malaysia, the Rintana, the Choga, Yibare, Loka, Dija, Machi, Dere, Nemananganda, the Chogaro, Pame, Tamashope, Nia, Piangajavare, A good Leshi, Malaysia, Ma, Nitai, Nire, Yamanangari, Rema, Gove, Yai, Lolo Quin, Pame, Machi, Dedu, Amyaja, Shini, Vare, Dada, Malaysia, Soyaga, Dizimala, Tonsetti, and now by my Tapi, Tatan Tobe Nine Elo, Malaysia Nanga Pinanyo Mashide, Tana Kutala Prahita Puega, Kunai Linga Piovare.
So, a child of Jabola, the Papone Mashide, Ligaja or Tayama, a Paposa Tolubian, Mapone Mari Mashide, Mapone, fish out of Mari Lejado, Mapone Muyen Luria, Muyen Mari Machanga, a child of Jabola, Lucatia.
Malaysia Nanga, Natana Segune, Noe Malagani, Natana Setacune. Ogolati, Sela Dwema, Tautama Shiva, Nitai do, Go down Jogo, Duroe, Muyenang and Resi, Tiampo, Vega, Elo, Malaysia, Luemu, Jija, Tanaya, Jigaga, Majadiginga, Jogerava, Iba Loda, Lakanye, Malaysia, Soyaga, Season Dedri, Chamadama, Damachet, the Chogo, Pisha, Bira, Relay, Tia Baiman, Loni, Vare, the Kugaro, Biba Lodare, Lolo Queen, Dago, at that session Nigani, Lizangani, Tibe, the Yinga, Damat, Havime,
အခုကတော့50ခုနှစ်အထိတိုးပေးလိုက်ပါတယ်ခင်ဗျာကိုငင်းကြမှာရှင်ဖီအိုအင်မြန်မာပိုင်းအစည်းအဝေးဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အမေရိကန်အစိုးရရဲ့အာဘော်ကိုထုတ်လွှင့်ပေးလိုက်ပါတယ်နောက်တော့ဒါဆင်ပါရှင်တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့ချင်းပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကခရစ်ယာန်ဖျားကြောင်းတွေနဲ့လူနေအိမ်တွေအပါအဝင်ရွာလုံးကျွတ်မိရှုရာတွေလုခဲ့ပါတယ်မ ိန်မြင့်လှုပ်ဆောင်နေတာကြောင့်အမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်မကင်းဖြစ်ရပါတယ်။မြန်မာစစ်တပ်ကပြည်သူတွေရဲ့နေအိမ်တွေနဲ့ဝတ်ပြုကိုးကွယ်ရာနေရာတွေပါမချမ်းလိတ်ကွပ်နေတဲ့ရက်စက်တဲ့လုပ်ရမျိုးကိုအပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်နက်ဒရိုက်ကပြောပါတယ်ဒီလိုလောက်ရတဲ့ဟာစစ်အစိုးရပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုလုံးဝခရုမဆိုင်ဘူးအလေးမထားဘူးဆိုတာကိုပြသလိုက်တာပါပဲလို့ဆိုပါတယ်မြန်မာစစ်တပ်ကိုလက်နက်မယောင်းချရေးအပါအဝင်လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်မဖြစ်ပွားအောင်ကာကွယ်နိုင်ဖို့မြန်မာစစ်တပ်အနေနဲ့တာဝန်ခံဖို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဖိအားပေးဖို့မစ္စတာနက်ဒရိုက်ကတောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်ကဒီမိုကရေစီနိလန်းတကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းဖယ်ရှားခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်ခေါင်းဆောင်တွေကိုဒီနေ့အထိထိမ့်သိမ်းထားဆဲဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးစစ်တပ်ကအာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုအကြမ်းဖက်နှိပ်ကွပ်မှုတွေနဲ့နှိမ်နှင်းခဲ့တာမှာ1200ကျော်သေဆုံးပြီးအစိုးရအရာရှိတွေတက်ကြွလှုပ်ရှားသူတွေတဲ့ရင်တော့တင်နဲ့နိုင်ငံသားတွေအပါအဝင်9000ကျော်ဖမ်းဆီးခဲ့ပါတယ်။မြန်မာစစ်တပ်ကနိုင်ငံရဲ့ဒေသတော်တော်များများမှာထိုးစစ်စင်တာတွေအရှိန်မြှင့်လှုပ်ဆောင်နေတာကြောင့်ဒေသခံတွေအများအများအိုးအိမ်ဆုံးခွာထွက်ပြေးနေကြပြီးကိုဗစ်ရောဂါအန္တရာယ်ကြောင့်ဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေကြပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံရဲ့ဒေသတချို့မှာစစ်တပ်လုံခြုံရေးတပ်ဖွဲ့တွေကစစ်ရေးထိုးစစ်စင်တာတွေတိုးလုံနေတာကြောင့်စိုးရိမ်မိတယ်လို့Mr. Ned Price ကအလေးနဲ့ပြောဆိုလိုက်ပါတယ်အကြမ်းဖက်နှိမ်နင်းတာတွေကိုချက်ချင်းရတန်းရက်ဖို့နဲ့မတရားဖန်ဆီးထားသူတွေအားလုံးပြန်လွှတ်ပေးပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထိန်းသိမ်းဖို့ Mr. Ned Price ကတောင်းဆိုလိုက်ပါတယ်စစ်တပ်ကမြန်မာပြည်သူတွေကိုရက်စက်ကြမ်းကြုတ်စွာနှိပ်ကွပ်မှုတွေကိုဆက်လက်လှုပ်ဆောင်နေတာတွေအတွက်မြန်မာစစ်တပ်ကတာဝန်ခံမှုရှိလာအောင် American ပြည်ထောင်စုကဆက်လက်တိုက်တွန်းသွားမှာဖြစ်ကြောင်းမြမအကြအတဲကိုငိမ့်ချစွာအဖြေရှာရေးမြမနိုင်ငံဒီမိုကရေစီလက်မှန်ပေါ်ပြန်လည်ထိမ့်သိမ့်နိုင်ရေးအတွက်ကြိုးပမ်းနေကြသူအားလုံးအပါအဝင်မြမပြည်သူတွေကိုဆက်လက်ထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Press ကပြောဆိုလိုက်ကြောင်းပါခင်ဗျာတိုက်ပွဲတွေနဲ့ရင်ဆိုင
်အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့အာဘော်လာဖြစ်ပြီးတော့ VOA မြန်မာပိုင်းရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play Store နဲ့ App Store မှာ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ခုနနိုင်ငံကသတင်းဆောင်ပါတစ်ပုဒ်ကိုတင်ထုတ်လွှင့်ပေးချင်ပါတယ်။ကမ္ဘာပေါ်မှာအကြီးအမားဆုံးစိုက်ဘာတိုက်ခိုက်မှုတွေထက်ကတခုရဲ့နောက်ကွယ်မှာတရုတ်နိုင်ငံရှိနေပြီးတော့အဖွဲ့အစည်းတွေစီကအီးမေးလ်တွေနဲ့အချက်အလက်တွေကိုတိတ်တဆိတ်ခိုးယူနေတယ်လို့အမေရိကန်နဲ့တခြားနိုင်ငံအစိုးရတွေကပြောပါတယ်။မဟာဗျူဟာကျတဲ့ပြစ်မှတ်တွေအပေါ်တရုတ်နိုင်ငံကစီမံတဲ့တိုက်ခိုက်မှုတွေဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာတိုးလာနေတယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ်။မီရှယ်ကွင်းသတင်းပေးပို့ထားတာကိုတော့ကိုရနိုင်ကပြောပြထားပါတယ်ရှင်
။အစိုးရတွေကာကွယ်ရေးနဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေ၊စီးပွားရေးလုပ်ငန်းတွေအပါအဝင်အဖွဲ့အစည်းတွေရဲ့အင်တာနက်ခွင့်ရတွေမှာပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေကိုအမြဲတမ်းစောင့်ကြည့်နေတဲ့ Volexity Cyber လုံခြုံရေးကုမ္ပဏီဟာပြီးခဲ့တဲ့ January လကတော့အင်တာနက်ပေါ်မှာပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေကိုခြေရာခံတွေးရှိခဲ့ပါတယ်
။ We're looking at what was, you know, large byte transfer basically
large byte ဖိုင်ဆိုင်အကြီးကြီးတွေလွှဲပြောင်းတာတွေကိုကြည့်တာဖြစ်ပြီးအဲ့ဒီမှာကျွန်တော်တို့ဝန်ဆောင်မှုပေးနေတဲ့အဖွဲ့အစည်းတစ်ခုကအချက်လက်တွေပျောက်သွားပါတယ်။ကျွန်တော်တို့လည်းစက်သိမ်းထားသွားပြီးအဲ့ဒီကနေစပြီးတော့သတိပြုမိသွားတာပါ။
အဲ့လိုတွေ့ရှိလိုက်တာဟာ Microsoft Exchange မှာဘာမှမသိတဲ့ပြောကွက်ကိုခိုးကြောင်ခိုးဝက်လုပ်တဲ့လုပ်ရက်အဖြစ်ပေါ်သွားခဲ့ပါတယ်။ Microsoft Exchange ဆိုတာကတော့စီးပွားရေးလုပ်ငန်းတွေအစိုးရတွေနဲ့တခြားအဖွဲ့အစည်းတွေကအသုံးပြုနေတဲ့ email server ဖြစ်ပြီးတော့အသုံးပြုသူအတော်များများရှိပြီး hacker တွေဟာအဲ့ဒီက email တွေကိုခိုးယူတာဖြစ်ပါတယ်။ American သမ္မတ Joe Biden အစိုးရနဲ့တခြားမဟာမိတ်တွေကတော့ကနဦး cyber internet ခိုးယူချိုးဖောက်မှုတွေဟာတရုတ်အစိုးရရဲ့ကြောတော့နောက်ခံပေးမှုနဲ့လုပ်တဲ့ cyber တိုက်ခိုက်မှုဖြစ်တယ်လို့ပြောပါရယ် Microsoft ကုမ္ပဏီတိုက်ခိုက်ခံရမှုဟာသူတို့နဲ့ဘလို့မှပတ်သက်ဆက်နွယ်ခြင်းမရှိဘူးလို့တရုတ်နိုင်ငံဘက်ကတော့ညှင်းဆိုပါရယ်တရုတ်ဆိုရပိုင်း Global Time သတင်းစာဆောင်းပါးမှာတော့ American ဟာတရုတ်နိုင်ငံကို cyber တိုက်ခိုက်မှုတွေလှုပ်ဆောင်နေတယ်လို့ပြစ်တင်ထားပါရယ် Microsoft Exchange ကိုတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့အစောပိုင်းတွေ့ရှိတဲ့သဲလွန်စားတွေကတော့တရုတ်နိုင်ငံဆိုတာကိုညွန်ပြနေတယ်လို့ Steven Adair ကပြောပါရယ်
So, you know, kind of like a pure cyber espionage play to where the goal is to get information.
ဒီတဲ့အတိုင်းပဲ cyber တရှိလူမှုရဲ့အဓိကရည်မှန်းချက်ကဒရင်းဆက်လက်တွေ email တွေရောက်တာ။သူတို့အတိအကျဘာလုပ်ကြနေလဲ။သူတို့ဒါနဲ့ဘာလုပ်ကြလဲဆိုတာကကျွန်တော်တို့မသိပါဘူး။ကျွန်တော်တို့ခံမှန်းလို့ပဲရနိုင်ပါတယ်။ဒါပေမဲ့လည်းအကြီးအကျယ်ပြတ်မှတ်ထားလို့တဲ့စီမံကိန်းတွေကိုတော့တိကျစောင့်ကြည့်ထောက်လန်းနေပါတယ
်။မေဂါမာဖြစ်ခဲ့တဲ့အကြီးမားဆုံး cyber တိုက်ခိုက်မှုတချို့ဟာရုရှားနိုင်ငံက hacker တွေရဲ့လက်ချက်လို့ဆိုပေမဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာတော့တရုတ်ဆိုရဟာအာရှပါဝင်ကမ္ဘာတဝန်းကနိုင်ငံတွေကိုပြစ်မှတ်ထားပြီးတော့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအရာတန်ဖိုးရှိတဲ့သတင်းတွေကိုရဖို့အတွက်စိုက်ဘာတိုက်ခိုက်မှုတွေကိုပိုလုပ်ဖို့ညွှန်ကြားနေတယ်လို့စိုက်ဘာလုံခြုံရေးကုမ္ပဏီတွေကပြောပါရယ်။မကြာသေးခင်ကအွန်လိုင်းကနေပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ဖင်တို့ဟာနိုင်ငံခြားစိုက်ဘာပဋိပက္ခတွေရှင်းချဖို့အတွက်ကိုဆွေးနွေးခဲ့ကြပါရယ်။
I think what you're seeing now is this realization that actually
ရှင်တို့ကတွေ့နေရတာကဒီတရုတ်နိုင်ငံရဲ့ cyber တရုတ်လုပ်ဖို့ချိုးပန်းမှုဟာဘယ်တော့မှပျောက်ကွယ်မသွားဘဲတကယ့်လက်တွေ့မှာတော့ဒါနီးပညာအရာတိတိတတ်တာပိုးပြီးတော့အဆင့်မြင့်လာခဲ့တာပ
ါ Microsoft Exchange ကိုတိုက်ခိုက်မှုအတွေ့ကုမ္ပဏီဘက်ကဒီဟာကွက်ကိုမပြုတ်ပြနိုင်ခင်မှာပဲဒီဟာကွက်ရှိနေတယ်ဆိုတာသတင်းထွက်သွားခဲ့ပါတယ်ကမ္ဘာတော်မှာရှိတဲ့ hacker အဖွဲ့တွေကလည်းဒီဟာကွက်ကိုအသုံးချနိုင်ခဲ့ပြီးတော့cyber တိုက်ခိုက်မှုတွေကိုအကြီးအကျယ်လက်လွတ်စပယ်လုပ်ခဲ့ပါတယ
် We got organizations from all around the world ranging from you know big defense contractors
and government agencies ကျွန်တော်တို့ကကုမ္ပဏီကြီးတွေကနေဆိုရထနာတွေလုပ်ငန်းအသေးလေးတွေအထိကဘာတဝန်းကအဖွဲ့အစည်းအသီးသီးရှိပါတယ်ကျွန်တော်ကတော့ဒါကိုတမိုင်းတစ်လျှောက်အစိုးရဆုံးဒါမှမဟုတ်အကောင်ဆုံး cyber တိုက်ခိုက်မှုတွေကတခုလို့သတ်မှတ်ပါတယ်
ထရော့ဘိုင်ဒန်ကတော့ cyber လုံခြုံရေးအတွက် 1 billion နီးပါးလောက်အသုံးစရိတ်အပါအဝင်ပါတီနေရာလုံးကထောက်ခံတဲ့ဥပဒေချမ်းကိုဥပဒေအဖြစ်နဲ့မကြာသေးခင်ကပဲလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ
။ကမ္ဘာတဝိုင်းရင်ဆိုင်နေရတဲ့ cyber တိုက်ခိုက်မှုတွေအကြောင်းကိုရတိုင်းကတင်ပြသွားတာပါရှင်။မကြာခင်ထုတ်လွှင့်သွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ခဏတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။
VOA American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။ အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser တွေမှာ application ရယူနိုင်ပါတယ်နော် view American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်နိုဝင်ဘာလ26ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုကြားမှာပါအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်ကဘာတဝန်းကလူမှုအတိုင်းအဝန်အသီးသီးမှာတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်လို့အခက်အခဲတွေကြားမကြောက်မရွံ့ရှေ့ထွက်တိုက်ပွဲဝင်နေကြတဲ့အမျိုးသမီးတွေကိုနှစ်စဉ်ချင်းမြင့်တဲ့ Dad von Fristenberg DVF စုကိုဒီနေ့ချင်းမြင့်ခံရသူတွေထက်မှာမြန်မာနိုင်ငံကလူအခွင့်ရေးတက်ကြွလှုပ်ရှားသူမဝဝင်းနုလည်းပါပါတယ်အမျိုးသမီးတွေကိုတီးတံပေးအပ်တဲ့ဒီစုကိုမဝဝင်းနုနဲ့အတူဒီနေ့ရရှိသူတွေထက်မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုတွားရောက်ပြီးတော့အခြေအနေကိုကိုယ်တိုင်သတင်းယူခဲ့တဲ့ CNN သတင်းဌာနက Clarissa Ward နိုင်ငံတကာပရဟိတအဖွဲ့ကြီးတစ်ခုဖြစ်တဲ့ Bill and Melinda Gates Foundation ပူရဲတီထောင်သူ Melinda French Gates နဲ့လူအခွင့်ရေးနဲ့ရွှေ့ပြောင်းသူတွေအရေးဆောင်ရွက်သူ Syria, Lebanon နယ်ပွားအမျိုးသမီးတအူးနဲ့အတူယူကန်နာနိုင်ငံကတဘာဝပဝန်းကျင်အရေးလှုပ်ရှားသူဆယ်ကျော်သက်တအူးတို့ချင်းမြင့်ခံရပါတယ်။ဒီစုနဲ့ပတ်သက်လို့စုရှင်တအူးဖြစ်တဲ့မဝဝင်းနုကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ဖြူရဲကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါမမင်္ဂလာပါကျွန်တော်ကိုဖိတ်ကြားပေးရအတွက်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆိုတော့အခုကလောလောလတ်လတ်ကိုပဲမဝဝင်းနုကဒီဒေသနိုင်ငံပါရီမြို့မှာပြီးသွားတဲ့သူ DN1 Festival ပေါ့နော်အမျိုးသမီး9ယောက်ကိုချီးမြှင့်နေတဲ့မှာမဝဝင်းနုပါတယ်ဆိုတော့ဒီစုကိုချီးမြှင့်တဲ့ဒီနာမည်ကြီးဒီဇိုင်နာအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တယောက်လည်းတက်တယ်တစ်ဖက်မှာလည်းလူခွင့်ရေးပရိုက်တာအမျိုးသမီးရေးစသဖြင့်ပေါ့နော်လုပ်ငန်းတွေမှာအားပေးကူညီနေတဲ့ဟို DN Bon Festival ပေါ့နော်ဒီအမျိုးသမီးကတော့ဒီစုနဲ့ပတ်သက်ပြီးတော့သူပြောတာကတော့ဒါဒီစုကလူအဖွဲ့အစည်းတွေမှာတိုးတက်ပြောင်းလဲမှုတွေဖြစ်လာစေဖို့အတွက်ကဏ္ဍအသီးသီးမှာခြေရန်ကနေပါဝင်နေကြတဲ့အမျိုးသမီးတရေကောင်းတွေလို့သူကသုံးပါတယ်ဆိုတော့အမျိုးသမီးတရေကောင်းတွေကိုဂုဏ်ပြုရဲစုလို့ပြောပါတယ်ဆိုတော့ဒီနေ့မှာဒီစုချီးမြှင့်ခံရတဲ့အတွက်လည်းအထူးပဲကိုယ်ယူပါတယ် Congratulations ပ
ါ Thank you ပါမဟုတ်
ဟုတ်ကဲ့ပါဆိုတော့ဒါမဝင်ဘူးဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာလူခွင့်ရေးအမျိုးသမီးခွင့်ရေးဒါလူငယ်စုအခွင့်အရေးတွေအတွက်ပေါ့နော်ရှေ့ရန်ကနေပြီးတော့တက်တက်ကြွကြွပါနေတဲ့လူငယ်အမျိုးသမီးတယောက်ဆိုတော့ကိုယ်တိုင်လည်းစေကြောတဲ့အရွယ်မှာမိသားစုနဲ့အတူအချင်းချခံခဲ့ရဘူးလေလူမျိုးခိမှုတွေကြုံခဲ့ရပေမဲ့လည်းကိုကဒါကိုမကြောက်မရွံ့နဲ့ပေါ့နော်လူငယ်စုတွေအတွက်လူခွင့်ရေးအတွက်ရေရုံဝင်ဆက်ပြီးတော့ဆောင်ရွက်နေတဲ့အတွက်လည်းဒီစုကိုချီးမြှင့်ခံရတယ်လို့ဒါ review အဖြစ်ကျွန်တော်တို့နားလည်ပါတယ်ဆိုတော့ဒါမဲ့ပို့ပြီးတော့ပေါ့နော်အကျေတဝင့်လေးအများလေးနားလည်အောင်ဆိုလို့ရှိရင်ဒီစုနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါဒီစုကဘယ်လိုစုမျိုးလဲဒီစုရဲ့ထူခြားချက်ကဘာလို့ပြောလို့ရမလဲရှင
်ဟုတ်ကဲ့ပါမအကျေစုတင်ပါတယ်နော်အခုလိုမျိုးဖိတ်ကြားပြီးတော့လေးဆွေးနွေးပေးတဲ့အတွက်အာဒီစုကဆိုလို့ရှိရင်တော့ဒါဒီဒီဇိုင်နာအမျိုးသမီးကနေပြီးတော့ဦးစီးပြီးတော့ချင်းမြင့်တဲ့စုဖြစ်ပါတယ်ကျမတို့ဒီပြင်သစ်နိုင်ငံပါရီမြို့မှာကျင်းပတဲ့ Women's Forum မှာချင်းမြင့်တာဖြစ်ပါတယ်အဲဒီစုရဲ့ဒီရွေးချယ်ပုံတွေကတော့ဒီလိုမျိုး Women အမျိုးသမီးအဖွဲ့အစည်းတွေကနေပြီးတော့ရွေးချယ်ပေးရပါတော့အထူးသဖြင့်ဒီ Vital Voice လို့ခေါ်တဲ့အမျိုးသမီးအဖွဲ့အစည်းကသူတို့နဲ့အဲဒီတွဲဖက်လှုပ်ဆောင်တဲ့အမျိုးသမီးတွေအမျိုးသမီးအဖွဲ့အစည်းတွေကြားထဲမှာမှထူးထူးချွန်ချွန်နဲ့အဲဒီလိုမျိုးပေါ့နော်သူတို့ဒီစုရဲ့ဒီ criteria တွေနဲ့ပြည့်မီတဲ့အမျိုးသမီးတွေကိုသူတို့ရွေးချယ်ပြီးတော့နှစ်စဉ်ရွေးချယ်တင်မြှောက်တာဖြစ်တယ်ပေါ့နော်ဒီစုရဲ့ထူခြားချက်ကတော့သူတို့ပြောကြချက်ရဲ့အရာပေါ့နော်ဒီကျမတို့ courage to fight ပေါ့နော်ဒီအခက်ခဲတွေအတားအဆီးတွေကိုကြော်လွားပြီးတော့တိုက်ပွဲဝင်ဖို့တက်သည့်ရှိတဲ့အမျိုးသမီးတွေနောက်ခါကျတော့ကျမတို့ power to survive ပေါ့နော်ဘလောက်ပဲအခက်ခဲကြံတက်နေပါစေရှင်တဲ့ရက်တီဖို့အတွက်စိတ်ခွန်အားခွန်အားရှိတဲ့အမျိုးသမီးတွေနောက်ခါကျတော့ကျမတို့leadership to inspire ပေါ့နော်အများကိုလေးစားအားကျအောင်ဝန်ဆောင်မှုပေးနိုင်တဲ့အမျိုးသမီးတွေကိုရွေးချယ်ပြီးတော့ပေးတဲ့စုဖြစ်ပါတယ်
အဲ့တော့ဒီစုကိုဒီနှစ်မှာတော့9ယောက်ပေးရပေါ့နော်အရင်ကလည်းဒီစုရခဲ့ခုတဲ့သူတွေအများကြီးရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ကျတော့မဝဝင်းသူကပထမဆုံးဒီစုကိုရတဲ့အမျိုးသမီးလို့ထင်ပါတယ်ဆိုတော့ဒီအပေါ်မှာရောကိုဘယ်လိုခံစားရပါလဲ
ဟုတ်ကဲ့ပါမှာကျမအနေနဲ့ပြောရမယ်ဆိုလို့ရှင်နှစ်ပိုင်းပေါ့เนาะတစ်ပိုင်းကတော့ဟိုကျမတို့လိုလူနည်းစုအမျိုးသမီးတွေဆိုလို့ရှင်ဒီကိုအတန်းပြမှာပဲဖြစ်လူမှုတိုင်းဝိုင်းမှာပေါ့เนาะအများရန်ကျမတို့ဖက်တင်ခံရပါတယ်အတိမတ်ပြုတ်ခံရဖို့ဆိုတာခက်ခဲပါတယ်ဒါပေမဲ့အခုလိုမျိုးကဘာကနေပြီးတော့အတိမတ်ပြုတ်ခံရတဲ့အတွက်ကြောင့်မလို့အထူးသဖြင့်ဒီလိုမျိုးသမီးအဖွဲ့အစည်းတ ို့မြန်မာပြည်မှာဖြစ်ပျက်နေတဲ့အခက်အခဲတွေအကျက်တဲတွေမြန်မာပြည်ကလူခွင့်ရေးချိုးဖောက်မှုတွေကျွန်တော်တို့ပြည်သူတွေခံစားနေရတဲ့ဝေဒနာတွေကိုကဘာကနေပြီးတော့ပုံမသိရှိလာပြီးတော့ပေါ့နော်ကျမတို့မြန်မာပြည်သူတွေကိုကူညီနိုင်ဖို့လားလာရေးအဲရှိလာမယ်ပို့ပြီးတော့ကူညီလာနိုင်တဲ့အခြေအနေတွေဖြစ်လာမယ်လို့ထင်ပါတယ်အထူးသဖြင့်ဒီလိုမျိုးဒီ celebrity state designer တွေအမှုပညာရှင်မောကတိုင်းဝိုင်းနေကနေပြီးတော့ပုံမပြီးတော့ကျမတို့ကိုသိလာရဲဆိုလို့ရှိရင်ကျမတို့တိုင်းပြည်အတွက်ကျမတို့ပြည်သူတွေအတွက်ကောင်းမွန်တယ်လို့ကျမယုံကြည်ပါတယ်ရှင်ဟုတ်
ဟုတ်ကဲ့ပါ။ဆိုတော့ကျမတို့သိတာတော့ဒီစုကိုအခုဆိုရင်ချင်းမြလာတာ12ချိန်ယောက်ဖြစ်သွားပြီပေါ့နော်ဒီနှစ်နဲ့ပါဆိုလို့ရှိရင်ပြီးတော့ဒီစုကိုရခဲ့တဲ့တွေထဲမှာဆိုလို့ရှိရင်လည်းဒါအထင်ကြီးအမျိုးသမီးအများကြီးပါတယ်ဥပမာအမေရိကန်ပြည်အောင်စုကသမ္မတကတော်ဟောင်းဟယ်လရီကလင်တန်လိုလူမျိုးတွေနောက်ဒီကွယ်လွန်သွားတဲ့အိမ်မစ္စသတိခဲ့တဲ့နှစ်ပိုင်းလေးရပါတော့ကွယ်လွန်သွားတဲ့ဒီတရားရုံးချုပ်တရားသူကြီးRuth Bader Ginsburg နောက်ပြီးတော့ဒီဂျာမနီဝင်ကြီးချုပ်အန်ဒရာမာကယ်လည်းရပူတယ်။နောက်ဆော့ဆော့ပြောသလိုဒီ celebrity တို့ဒီအကျော်ဒီအမှုပညာပိုင်းဝန်အကျော်မော်တွေထဲမှာဆိုလို့ရှိရင်လည်း Oprah Winfrey တို့လိုပေါ့နော်။ဒီရုပ်တံတင်ဆက်တဲ့သူတွေလည်းပါတယ်။ဆိုတော့ဒီလိုအထင်ကြရသူတွေဟိုကြီးမြင့်ခံရတဲ့စုပေါ့နော်။အထင်ကြရစုတစ်စုဒီစုကိုချီးမြှင့်ခံရတဲ့အတွက်ကိုယ့်ရဲ့အလုပ်နော်ကိုတက်ကြွလှုပ်ရှားနေတဲ့လူမှုအတိုင်းဝိုင်းအတွက်ကောဘယ်လိုထောက်ပံ့တွေရစေနိုင်လို့ထင်ပါလဲ။
ဟုတ်ကဲ့ပါမအဓိကတော့ဒီလိုစုချင်းမြင့်ခံရတယ်ဆိုလို့ရှိရင်ဒါနည်းနည်းအထင်ကြီးဖြစ်တဲ့စုဖြစ်တဲ့အတွက်ကြောင့်မို့လို့ဒီအတိုင်းဝိုင်းနေအရင်စုရှင်တွေကလည်းကျမတို့ကိုဟိုသတိထားမိလာမယ်ပေါ့နော်သူတို့အနေနဲ့ဆိုလို့ရှိရင်လည်းကျမတို့ကိုသတိထားပြီးပြီးတော့ကျမတို့လုပ်တဲ့အလုပ်တွေကိုသတိထားမိပြီးတော့ဒါကျမတို့ရဲ့ဟိုအလုပ်တွေကိုကုညီထောက်ပံ့တာမျိုးတွေဖြစ်လာနိုင်တယ်ပေါ့ကုညီထောက်ပံ့တယ်ဆိုတဲ့အခါမှာနှီးပေါင်းစုံနဲ့ဖြစ်နိုင်ပါတယ်ကျမတို့ moral စိတ်တည်းရာကျမတို့ပံ့ပိုးပေးတာမျိုးတို့တခြားသောနည်းတွေနဲ့ပံ့ပိုးပေးတာမျိုးတွေဖြစ်လာနိုင်တယ်ပေါ့နောက်ဒီစုဟာဆိုလို့ရှိရင်လည်းကျမတို့တက်ကြွလှုပ်ရှားသူတွေဒီအရက်ဖက်လူဖွဲ့စည်းတွေကိုပေးတဲ့အခါမှာဒါသူတို့ငွေကြေးပါပါဝင်တဲ့စုတစုဖြစ်တယ်ပေါ့နော်ဆိုကျမတို့အလုပ်တွေအတွက်ကိုဟိုငွေကြေးစုချင်းမြင်တာလည်းပါတယ်ပေါ့ဆိုတော့သူကပုံမှန်အားဖြင့်ဆိုလို့ရှိရင်အမေရိကန်ဒေါ်လာငွေ5000ပေးပါတယ်အဲဒီတစ်ခေါက်ရထူးထူးချာချာထူးခြားချက်ကတော့ကျမတို့စုချင်းမြင်ပွဲပြီးသွားတဲ့အခါမှာကျမတို့ရဲ့စုကိုဟိုဆက်ဆက်တိုးလိုက်ပါတယ်ဒီစုပေးတဲ့ဖွဲ့ကနေပြီးတော့ဆိုတော့စုပါအမေရိကန်ဒေါ်လာ3000ညမှာဖြစ်တယ်ပေါ့ဆိုတော့ဟိုကျမတို့အဖွဲ့အစည်းအနေနဲ့ဆိုလို့ရှိရင်ဒီစုငွေနဲ့အလုပ်လုပ်ရတဲ့ဟာဒီမှာပို့ပြီးတော့တွင်ကျဲလာမယ်ပို့ပြီးတော့ထိထိလေးလောက်လုပ်လာနိုင်မယ်အဲ့အတွက်ကြောင့်မို့လို့လဲကျွန်တော်အနေနဲ့ကဝင်မြောက်ပါရရှင
်ဒီစုကိုကြီးမြင့်တယ်ဒီအန်ဗွန်ဖက်စတာဘက်ပေါ့နော် DBF ပေါ့သူကပဲပြောကြပါဆိုသူကတော့ပြောတာကဒီလက်တလောကဘာတဝမ်းမှာကျုံနေရတဲ့နော်ကိုဗစ်ကပ်ဘေးရဲ့နောက်ဒီရဲ့နောက်ဆက်တွဲပေါ့နော်ဟိုအချိန်ကြီးကြီးကြားထဲမှာအမျိုးသမီးတွေရဲ့အတွက်ကဆုံးရှုံးနေတာမျိုးကြီးအများကြီးဖြစ်တယ်။အဲ့ဒါဒီလွန်ခဲ့တဲ့နှစ်ပေါင်း35နှစ်လောက်အထိကိုပြန်ဆုတ်သွားတယ်လို့သူကပြောတယ်။ဆိုတော့ဆိုတာကဒီတက်ဘေးကြောင့်မလို့အမျိုးသမီးတွေအလုံးလက်မဲ့တွေဖြစ်ကြရတယ်။တစ်ချိန်တည်းမှာလည်းဒီတက်ဘေးနဲ့တွဲတက်ပြီးတော့ဖြစ်လာတဲ့เนาะဒီစီးပွားရေးမပြေလည်မှုတွေခက်ခဲတွေကြားမှာအိမ်တွင်းအကျန့်ဖတ်မှုတွေများလာတဲ့အခါမှာလည်းအမျိုးသမီးတွေအများစုခံစားရတယ်။ဆိုတော့ဒီလိုအချိန်ကြီးကြီးကြားမှာအမျိုးသမီးတွေအတွက်ဆုံးရှုံးနေတာမျိုးကြီးအများကြီးဖြစ်တယ်လို့DVF ကတော့သူဒါစူပေးပွဲမှာတော့မှာပဲပြောသွားတာကျွန်တော်တို့တွေ့လိုက်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာရောเนาะကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ရောအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ဘလို့အခြေအနေတွေမြင်ရတယ်လဲသူပြောသလိုပဲဒီကပ်ပေးစားထဲမှာအမျိုးသမီးတွေရဲ့ဘဝတွေပို့ပြီးတော့ခက်ခဲလာတယ်လေဆိုလို့ရှိရင်ရောဘလို့အခြေအနေတွေရှိတယ်လဲဘလို့များမြင်လဲ
ဟုတ်ပါတယ်သူပြောတာကဒါတကဘာတလွားကိုခြုံနှုံခြုံငုံပြီးပြောတာပေါ့နော်ပြီးတော့ဒါ statistic တွေရတာတိတ်ကိုမှန်ကန်ပါတယ်ဒါပေမဲ့ကျမတို့မြန်မာပြည်မှာကပိုဆိုးတာကဒီ COVID-19 အပြင်ကိုစစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာအမျိုးသမီးရဲ့အခြေအနေဟာဆိုလို့ရှိရင်အမတန်မှ ကြာစိတ်မကောင်းစရာနဲ့ဆုပ်ယုပ်လာတာဝတ်တွေ့ရပါတယ်ဒါလူပြောရမယ့်ဆိုလို့ရှင်เนาะဒါကိုဗစ်ကြောင့်မို့လို့ကျမတို့ထိခိုက်ပြီးတော့အလုပ်ကိုင်းနေဆုံးရှုံးတာဝင်ငွေတွေနဲ့ပါသွားတာเนาะတခြားသောစိတ်ပိုင်းဆိုင်ရာကျမတို့အခက်အခဲတွေပို့ပြီးတော့ကြုံတွေ့လာရတာတွေအထူးသဖြင့်မိခင်တွေအနေနဲ့ပေါ့เนาะဇနီးမယားတွေအနေနဲ့ဆိုလို့ရှင်ဒါမိသားစုအရေးတွေအတွက်ကိုအခက်အခဲတွေကြုံလာရတ ီးတော့မှကျွန်တော်တို့ထိခိုက်လာတာမျိုးတွေဖြစ်တယ်။အမတန်မှကိုကျွန်တော်တို့ဟိုစိတ်မကောင်းစရာနဲ့ဆုပ်ယုပ်လာတာကိုတွေ့ရတယ်ပေါ့နော်။ဒုသဖြင့်ခုနအဒီအလုတ်ကန်အခက်အခဲတွေရှိလာတယ်နောက်ပြီးတော့ဘဝလုံခြုံမှုတွေမရှိတော့ဘူးဘဝလုံခြုံမှုတွေမရှိတော့ဘူးလို့ပြောတဲ့အခါမှာကျွန်တော်တို့ဒီလိုမျိုးအချိန်မရွေးအဖမ်းခံရနိုင်တယ်အချိန်မရွေးကျွန်တော်တို့အသက်ခံရနိုင်တယ်အချိန်မရွေးမတိန်ချင်းခံရနိုင်တယ်စသဖြင့်ဒီအရန်ဆိုးရွားတဲ့အမျိုးသမီးတွေအပေါ်မှာတော့မှဒီလိုပြတ်မှတ်ထားပြီးကျူးလွန်တဲ့ဒီရာဇဝတ်မှုတွေကိုကျွန်တော်တို့ကျူးလွန်လာရတာမျိုးတွေတွေ့ရတယ်ပေါ့နော်ဥပမာဆိုလို့ရှိရင်လွန်ခဲ့တဲ့အပတ်ကဖြစ်ပွားခဲ့တဲ့ချင်းပြည်မှာဖြစ်ပွားခဲ့တဲ့ဒီဟိုမတိန်ကျင့်မှုတွေစစ်သားတွေကနေပြီးတော့စူပေါင်းပြီးမတိန်ကျင့်မှုတွေရှမ်းမှာဖြစ်ပွားခဲ့တဲ့စူပေါင်းမတိန်ကျင့်မှုတွေဓာတ်မျိုးတွေဟာဆိုလို့ရှိရင်ကျွန်တော်တို့နှစ်တတူကဖြစ်နေတာဖြစ်ပါတယ်ကျွန်တော်တို့အမျိုးမြမပြည်ရဲ့အမျိုးသမီးတွေရဲ့အခြေအနေဟာအမတန်စိုးရိမ်စရာကောင်းနေပါတယ်အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီလိုဒီကပဒီမျက်နှာစာတွေမှာကျွန်တော်တို့အတန်ပြုတ်ဖွေးနိုင်ဖို့ကအမတန်အရေးကြီးပါတယ်ပေါ့နော်
ဟုတ်ကဲ့ပါအခုလိုချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမကျေးဇူးပ
ါအမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုသဆုံးလွင်အမေရိကန်တခွင်လဲပါဒီတစ်ပတ်မှာတော့အမေရိကန်လူငယ်တွေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လိုအပ်နေတဲ့ကုန်တင် truck ကမောင်းဖို့ဘာကြောင့်ရွေးချယ်ကြတာလဲ2023ခုနှစ်ပထမ6လအတွင်းမှာရှင်းမတော်တဆမှုကြောင့်စံချိန်တင်လှူသိမ်းဆုံးမှုတွေရှိနေတာကွန်ဂရက်စ်လွှတ်တော်နဲ့အိမ်ပြည်တော်မှာခရစ်မတ်တစ်ပင်အလားစင်တဲ့အကြောင်းစာရီကိုကွန်အောင်ကတင်ပြပေးထားပါတယ
်မြေကံတည်ယူပို့ဆောင်ရေးကဏ္ဍမှာသူတင်ကုန်တင် truck ကမောင်းမီတွေလိုအပ်နေပါတယ်နိုင်ငံတော်ကုန်စည်စစ်ဆင်မှုမှာ truck ကားတွေရဲ့အခန်းကဏ္ဍဟာရေးပါပြီးကယောဂါကာလအလွန်မှာဒီလုပ်ငန်းကိုလူငယ်တွေစိတ်ဝင်စားလာကြပါတယ်ဘာကြောင့် truck ကားမောင်းမှုရွေးချယ်လာကြလဲဆိုတဲ့အကြောင်း AP သတင်းကိုခြေခံပြီးတော့တင်ပြပေးရမယ်အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖြစ်တဲ့ Los Angeles စိတ်ကမ်းမှာဆိုရင်ပစ္စည်းထည့်ထားတဲ့ကွန်တိန်နာတွေတော်တော်များများစုပုံနေတာပါတချို့ဆိုရင်လည်းတင်မောဘော်ကနေတော့မချနိုင်သေးပါဘူးဒီကွန်တိန်နာတွေကိုနိုင်ငံတော်ကတည်ယူပို့ဆောင်ပေးနေတဲ့ truck ကားမောင်းသမားတွေရှားပါနေတာကြောင့်အခက်တွေ့နေတာဖြစ်ပြီးအခုအခါမှာတော့ဒီလုပ်ငန်းကိုဝင်ရောက်မဲ့သူတွေအတွက်လေ့ကျင့်သင်ကြားပေးနေတဲ့တင်နန်းတွေမှာလူစီရနေပါတယ်ကယ်လီဖိုးနီးယား truck ကားမောင်းတင် Academy ကျောင်းကတီနာစင်ကအခုလိုပြောပါတယ
် we train
NB အမျိုးသားရေမောင်းလိုင်စင်အတွက်သင်ကြားပေးပါတယ်ရေမောင်းသမားတွေလိုအပ်နေတာဆိုတော့ဒီချိန်ကအလုပ်အများဆုံးအချိန်ပါ
ဒီနှစ်မှာတင်နန်းသားဥယျာဉ်20ရာခိုင်နှုန်းပိုများလာတာကြောင့်ညဘက်မှာပါအချိန်တိုးချဲ့တင်ကြားပေးနေရတယ်လို့လည်းဆိုပါရယ်။နိုဝင်ဘာလလယ်လောက်ကစပြီးနှစ်သိက္ခူးချိန်အထိဟာအမေရိကန်အားလဲ့ရာသီအဖြစ်အလုံးကလက်ခံထားတာပါ။ဒီကာလဟာလက်ဆောင်ပစ္စည်းအပြန်အလှန်ပေးကြဖို့နဲ့ပစ္စည်းစည်းနှုန်းတွေချပြီးတော့ရောင်းအမှင်းကြတာကြောင့်ဈေးဝယ်သူတွေအကြိုက်တွေ့တဲ့ရာသီပါ။ဒါပေမဲ့လည်းအခုခါမှာဈေးကွက်အတွင်းကုန်စည်ရှားပါနေပါရယ်။ USC Marshall Center နိုင်ငံတကာသယူပို့ဆောင်ရေးစီမံမှုအဖွဲ့အကြီးအကဲNick Jessica
the driver piece stands out the most
ရေမောင်းသမားအဓိကလိုအပ်နေတာပါဒီတည်ယူပို့ဆောင်ရေးကဏ္ဍမှာအခုဆိုရင်ရေမောင်း8000ခွဲလောက်လိုအပ်နေပါတယ
်ဆယ်ယောကကာလအတွင်းလူချင်းထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လူတော်များများအလုပ်ကနေထွက်ကြသလိုလုပ်ငန်းတွေလည်းရဆိုင်ကုန်ပါတယ်အခုအခါမှာတော့လုပ်ငန်းတွေပြန်စတင်နေတာကြောင့်ဘဝအမခံချက်ပိုရှိတဲ့တက်မွေးဝမ်းကြောင်းလုပ်ငန်းကိုလူငယ်တွေရွေးချယ်လာကြပါတယ် Tracker Mount တင်နန်းတက်နေသူ Rosa Garcia က
So the pandemic situation did have an impact.
ကယောဂါကာလအခြေအနေတခုကအခုဆုံးဖြတ်ချက်အပေါ်အများကြီးတက်ရောက်မှုရှိပါတယ်။လုံခြုံရေးကလိုအပ်နေတဲ့အလုပ်မျိုးကိုလုပ်ချင်ပြီးလူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုပယ်ယူပို့ဆောင်ပေးအကျိုးပြုနိုင်ပါတယ်။ပြီးတော့ဒီအလုပ်ကရေရှည်ဆက်လုပ်နိုင်မှာဖြစ်တယ်လို့ဝင်ငွေလည်းကောင်းပါတယ
်။တီယာနိုဘာရီကလည်းအခုလိုပြောပါတယ
်။ You got to help in the community out.
ကိုလူမှုဆိုင်ရာအတွက်ကူညီရတဲ့အချိန်တည်းမှာပဲ။ဆက်ဆံလဲရတာဆိုတော့တစ်ဖက်စလုံးအတွက်အကျိုးရှိပါတယ်။
တည်ယူဖို့ဆောင်ရွက်ကဏ္ဍအတွက်ကောင်းမွန်မဲ့သူတွေပုံများလာပေမဲ့တနန်းကြောင့်မှတင်ပြမဲ့တနန်းဆရာပိုလိုအပ်လာတဲ့အခက်အခဲကိုရင်ဆိုင်ရပြမှာတယ်အမေရိကန်တဝမ်းလုပ်ငန်းတွေဘက်ပေါင်းစုံမှာပုံမှန်ပြန်လည်ပတ်နိုင်မှုကတော့အချိန်ကာလတချို့ထွက်ကြနိုင်တယ်လို့ခန့်မှန်းထားကြပါရခင်ဗျာအမေရိကန်ပြည်ထောင်စုမှာရေမတော်တဆဖြစ်မှုကြောင့်2020ခုနှစ်ပထမ6လအတွင်းတည်ဆုံးမှုနှုန်းဟာ2006ကတည်းကစရင်အများဆုံးစံချိန်တင်ခဲ့တယ်လို့အမေရိကန်သယ်ယူပို့ဆောင်ရေးဌာနရဲ့စီးရင်ကိန်းဂဏန်းတွေအရသိရပါတယ်။အခုလိုတည်ဆုံးမှုနှုန်းများလာတာဟာကိုဗစ်ကရောဂါနဲ့ဘယ်လိုဆက်ဆက်နေလဲဆိုတဲ့အကြောင်း Karina Bufftetzin ပြပို့ထားတဲ့သတင်းကိုတင်ပြပေးပါမယ်။2020ခုနှစ်ပထမ6လအတွင်းရေမတော်တဆမှုကြောင့်ခက်မှန်းကြီးလူပေါင်း2000လောက်တည်ဆုံးခဲ့တယ်လို့အမေရိကန်သယ်ယူပို့ဆောင်ရေးဌာနကပြောပါတယ်။ဒါလို့ရေမတော်တဆမှုတွေရောနေကြဆင်းအောင်အစိုးရအနေနဲ့ဆောင်ရွက်နေတဲ့အချိန်ထဲမှာအားလုံးပူးပေါင်းပါဝင်ကြဖို့လဲတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီး Pete Buttigieg
Roads where community members are installing
အခုလိုမျိုးရေမတော်တဆမှုကြောင့်ဖိဆုံးနေရတာတွေကိုလက်သိမ်းမခံနိုင်ပါဘူး။ဒါပေမဲ့လည်းဒီအခြေအနေကိုတဦးတယောက်တည်းကတားဆီးနိုင်မှာမဟုတ်ပါဘူး။ဆိုရတာဝန်ရှိသူတွေအစဉ်ဆုံးကဏ္ဍပေါင်းစုံကလုပ်ငန်းရှင်တွေအသိပညာပေးသူတွေအင်ဂျင်နီယာတွေနိုင်ငံတော်မှာရှိတဲ့လူမှုအတိုင်းဝိုင်းတွေအားလုံးပူးပေါင်းပြီးရေမတော်တဆမှုကြောင့်မိသားစုဝင်တဦးဦးကိုအပီးတိုင်နှုတ်ဆက်စရာမလိုတဲ့နေ့အထိရောက်ဆောင်ရွက်သွားရပါလိမ့်မယ်။
ရင်မတော်တဆမှုကြောင့်တည်ဆုံရတဲ့အဓိကအကြောင်းရင်းကတော့မစင်မချင်းအရှိန်မြင့်မောင်းကြတာကြောင့်ဖြစ်တယ်လို့ပြောပါရယ်အဝေးပြေးအမြန်လန်း NEA KCA ဌာနပြောခွင့်ရအဒမ်စနိုက်ဒါက
ဒီနေ့တော်များကအလွန်ကျွံအမြန်မောင်းကြတဲ့အမှုတွေကိုမှတ်တမ်းပို့လာပါတယ်သမတ်မိုင်နှုန်းချက်10မိုင်မိုင်20ပိုမောင်းတာမျိုးကိုဆိုလိုတာမဟုတ်ပါဘူးစနယူမိုင်120 130ချီမောင်းကြတာဆိုတော့ဒီလိုမောင်းနေတာတွေကိုစောက်ကြည့်ထိန်းချုပ်ဖို့ကတကယ်ကိုလိုအပ်နေပါတယ်။နောက်ပြဿနာတစ်မျိုးကအရက်တော့မူရေးစေဝါတုံးပြီးမောင်းတာပါ။ဒီလိုမောင်းတာကြောင့်နှစ်တိုင်းလူတစ်သောင်းကျော်လောက်တည်ဆုံးပါတယ်
။ကာယောကကာလအတွင်းလမ်းပေါ်မှာရင်တွေရှင်းနေတာကြောင့်တချို့ရင်မောင်းသူတွေဟာလမ်းစီကံရေစီကံလိုက်နာမှုအားနည်းလာပါတယ်။ဒီထဲမှာအဓိကအကြောင်းကတော့ကာမောင်းရင်မိုဘိုင်းဖုန်းအသုံးပြုတာပါ။ New Haven Tech သို့နည်းပညာအသုံးပြုမှုဆိုင်ရာကျွမ်းကျင်သူကာမင်ဂက်စ်က
You're really relying on technology.And so communication was
ဒီပညာရေးအပေါ်မိခုမှုပူလာတာကြောင့်မိသားစုဝင်တွေအသိမဲ့စုတွေနဲ့ပြန်လည်ဆက်တယ်ဖို့ဖုန်း text စတွေကိုသုံးများလာပါတယ်။ဖုန်းကိုကားနဲ့လည်းချိတ်ဆက်သုံးလို့ရတာဆိုတော့တစ်ဖက်ကဆက်တွေ့လာတာနဲ့ချက်ချင်းဆိုလို့လုံးဝဖြစ်မယ်ဆိုပြီးကားပေါင်းရင်ပြန်တုံ့ပြန်တက်ကြပါတယ
်။ရင်းမတော်တဆမှုများလာတဲ့အကြောင်းရင်းနဲ့မှာကက်ယောဂကာလဖြစ်တာကြောင့်အပြင်အမေရိကန်တနိုင်ငံလုံးမှာရဲစံကြီးရေလှရှားမှုအရှိန်အဟုန်မြင့်မားလာတာကြောင့်တချို့ရဲဝန်ထမ်းတွေလည်းအလုပ်ကထွက်ကုန်တာပါ။လမ်းပေါ်မှာရဲတွေစောင့်ကြည့်ကြည့်ရှုနေနဲ့ရင်မတော်တဆမှုနှုန်းကျဆင်းသွားနိုင်တယ်လို့ပြောပါတယ်စနိုက်ဒါက
Officers on the road can really reinforce that
နမောမှာရှိနေတဲ့တာဝန်ကြရဲဝန်ထမ်းတွေကအန်ရယ်ပြီးမဲ့ရေမောင်းတွေကိုဖမ်းဆီးနိုင်ပါတယ်အရက်မူပြီးတော့ကားမောင်းတွေကိုချက်ချင်းဖမ်းလိုက်မယ်ဆိုရင်တော့ရင်တိုက်မှုတွေကိုပါကာကွယ်ပြီးသားဖြစ်သွားပါလိမ့်မယ
်မြောက်ဒါကိုတာနဲ့အနောက်ဗာဂျီးနီးယားလိုပြည်နယ်တွေမှာတော့2020ခုနှစ်ဒီဇင်ဘာမှာရဲဝန်ထမ်းတွေတိုးချဲ့ချထားမယ့်အကြောင်းသတိပေးထားပါတယ်။ဒါ့အပြင်ရင်စီကန်လန်စီကန်လိုက်နာဖို့သတိပေးထားတဲ့စာတမ်းတွေလည်းချိတ်ဆက်သွားမှာဖြစ်ကြောင်းပြောပါရခင်ဗျာ။အမေရိကန်အားလဲရဲ့ရာသီရောက်ပြီဆိုတာနဲ့ခရစ်မတ်သစ်ပင်တွေကိုအထင်ကြီးရနေရာတွေမိသားစုအိမ်တွေမှာစိုက်ထူကြပါတယ်။အမေရိကန်ကွန်ဂရက်စ်လွှတ်တော်အတွက်ခရစ်မတ်သစ်ပင်ကိုဒီနှစ်မှာကယ်လီဖိုးနီးယားပြည်နယ်မြစ်ချောက်ဆင်းအမျိုးသားဥယျာဉ်ကနေပေးပို့ခဲ့ပါတယ်။နိုင်ငံတော်ဝန်မိုင်ပေါင်း4500အကွာဝေးကနေပေးပို့လာတဲ့ဒီခရစ်မတ်သစ်ပင်ကိုမကြသေးခင်ရက်ပိုင်းကပဲကွန်ဂရက်စ်လွှတ်တော်မြက်ခင်းပြည်မှာစိုက်ထူခဲ့ပြီးအမြင့်84ပြည်ရှိပါတယ်။ကွန်ဂရက်စ်လွှတ်တော်မြက်ခင်းပြည်မှာ The People's Tree လို့သိကြတဲ့ခရစ်မတ်သစ်ပင်စိုက်ထူခဲ့အစဉ်လာကို1964ခုနှစ်ကနေစတင်ခဲ့ပါတယ်ခင်ဗျာ။အမေရိကန်သမ္မတအင်ဂျီရောမှာထားမဲ့ခရစ်မတ်သစ်ပင်ကိုတနင်္လာနေ့ကသမ္မတဂရော့ဂျီးဘိုင်ဒန်ကအကျိုးဆုံးလက်ခံခဲ့ပါတယ်။ဒီအခမ်းအနားမှာ DC ပြည်တွင်းကာကွယ်ရေးအရန်တက်ကကိုဗစ်ကရောဂါကာလအတွင်းရောဂါကူးစက်မှုတားဆီးတိုက်ပျက်ရေးမှာအားဖြည့်ကူညီခဲ့တဲ့ပြည်တွင်းကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုရတဲ့အနေနဲ့ပါဝင်ကြီးမုတ်ခဲ့ပါတယ်။ဂျီးဘိုင်ဒန်ဟာသမ္မတဂရော့တယောက်ရဲ့တာဝန်အနေနဲ့နိုင်ငံတော်ဝန်ကအမေရိကန်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေဘဝကိုစာနာအားပေးတဲ့အစီအစဉ်တစ်ရက်ကိုဆောင်ရွက်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့ကွယ်လွန်သွားပြီးဖြစ်တဲ့သားဘူဟာဒယ်လာဝဲပြည်နယ်ပြည်တွင်းကာကွယ်ရေးတပ်မှတာဝန်ထမ်းဆောင်ခဲ့ပူးပါတယ်။အိမ်ယူရောမှာအလှဆင်ထားတဲ့ခရစ်မတ်သစ်ပင်ကိုတော့နောင်သတင်းဘက်တနင်္လာနေ့မှာပြသဖို့စီစဉ်ထားပါတယ်ခင်ဗျာ။
ခုကြားခဲ့ရတာကတော့ဒုတာဆောင်လေအမေရိကန်တခွင်မှာအခုတော့သိပ္ပံနဲ့ဤပညာအလဲပါဒေါခင်မြတ်သက်ကတင်ဆက်ထားပါတယ်ရှင်
ကဘာပေါ်မှာလူသားတွေရှင်သန်ရက်ဒီရဲ့အတွက်အသုံးပြုရကနေထွက်ပေါ်လာတဲ့ဖန်လွှင်ဓာတ်ငွေပမာဏဖြစ်တဲ့ကာဗွန်ဖုတ်ပရင့်ကိုခေါ်တဲ့ကာဗွန်ခြေရာအကြောင်းနာဆာသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးပါပ
ါကာဗွန်ခြေရာကဘယ်ဟာဆင်းသက်လာလဲဆိုလို့ရှိရင်ဒေဟစနစ်ရဲ့ခြေရာ ecological footprint ကနေစတာဒေဟစနစ်ခြေရာကျွန်တော်တို့ကဘာပေါ်မှာလူတွေတဝါတွေအကုန်လုံးနေဖို့အတွက်လိုအပ်တဲ့စွမ်းအင်ကိုဘလောက်အထိလိုအပ်တယ်လဲဆိုတဲ့ဟာအကုန်ပါတာပေါ့နော်အလုံးလုံးတာအစစိုက်ပျိုးရေးမွေးမြူရေးထုတ်ကုန်ကြောင်းတက်တာပါညာပညာရေးအစအကုန်လုံးကိုတွက်လိုက်ပြီးတဲ့အခါကျလို့ရှိရင်ကဘာကြီးကနေပြီးတော့တဘာဝအရောက်ထုတ်ပေးတဲ့ဟာရဲ့ပမာဏဘလောက်အထိကိုတုံးတယ်လဲဆိုတဲ့ဟာကိုတွက်တဲ့ဟာကို ecological footprint လို့ခေါ်တယ်ကုလသမဂ္ဂကနေပြီးတော့တစ်နှစ်တစ်နှစ်ဘယ်နိုင်ငံကနေပြီးတော့ဘလောက်အထိစွမ်းအင်သုံးတယ်လူဦးရေဘလောက်များလာတယ်ကာဗွန်ဒိုင်အောက်ဆိုဒ်ထုတ်တယ်အဲ့ဒါတွေဒီ data တွေအကုန်လုံးကိုဒီဒေယာစနစ်ရဲ့ခြေရာကိုတွက်ကြတယ်အခုဆိုကမ္ဘာရေမြေတောတောင်ကြီးကနေပြီးတော့မှကမ္ဘာမှာရှိတဲ့လူဦးရေနေဖို့ထိုင်ဖို့အတွက်ကိုလိုအပ်တဲ့စနစ်တဲ့လူတွေသုံးတဲ့ဟာနှစ်ဆလောက်များနေတယ်တက်ကတက်တော်တွေပြုံးကြည့်တယ်လူတွေနေဖို့အတွက်ကျွန်တော်တို့အိမ်ဆောက်ဖို့အရင်းနဲ့တက်တော်တွေဖယ်ပြီးတော့စိုက်ပျိုးရေးလုပ်ဖို့အတွက်မြေနေရာတွေရှာပြရတယ်ဒီရေနံပထုတ်လို့မဖြစ်ဘူးသွားရေးလာရေးစားတောက်ရေးအတွက်လိုအပ်တဲ့ဟာတွေအကုန်လုံးပေါ့နော် ecological footprint လို့ခေါ်တယ်အဲ့ဒါကိုတွေ့ရတယ်ဟိုဘာနဲ့တူလဲဆိုတော့အိမ်တအိမ်မှာရတဲ့ဝင်ငွေနဲ့တုံးတာနဲ့နှစ်ဆလောက်တုံးတာများနေတယ်အဲ့တော့ကြာရှည်ဆိုလို့ရှိရင်မခံနိုင်တော့ဘူးအိမ်မှာရှိတဲ့မိသားစုကဝဲပြာကြလိမ့်မယ်။ကဘာကြီးလည်းဒီအတိုင်းပဲ။တစ်ချိန်ကြလို့ရှိရင်ဘလုံးမကိုထိန်လို့မရလောက်အောင်ဖြစ်တော့မယ်။အဲ့ဒါကိုထိန်ဖို့အတွက်အဓိကကလူကပဒါနာပဲ။အဲ့တော့ကျွန်တော်တို့နေတာထိုင်တာစားတာတောက်တာရဲ့စနစ်ကိုပြောင်းပြန်မယ်။ဥမာအားဖြင့်အဝတ်ချောက်တဲ့ဆက်နဲ့အဝတ်ကိုချောက်အောင်လုပ်မယ်အစား။နေစမ်းမလား။ကိုပိုင်ကားစီးမယ်အစား။အကုန်လုံးဘတ်ကားနဲ့အတူတူစီးကြမလား။အဲဒါတွေကိုပြောင်းဖို့အတွက်စိတ်အရေးကြီးပါတယ်
။ကာဗွန်ခြေရာအပါအဝင်ခြေရကောက်တဲ့လှုပ်ရှားမှုတွေကိုအစပြုခဲ့တဲ့ဂျင်းဟတ်စနစ်ခြေရကို1990လောက်မှာ British Columbia တက္ကသိုလ်က Mathis Wegener နဲ့ William Rees တို့ကစတင်မိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။ကာဗွန်ခြေရကကမ္ဘာကြီးပူနွေးမှုဖြစ်လာစေတဲ့ဖန်လွှင်ဓာတ်ငွေထုတ်လွှင့်မှုကိုတိုင်းတာတာဖြစ်ပြီးဂျင်းဟတ်စနစ်ခြေရကတော့ဇီဝထုတ်ကုန်သုံးဆွဲမှုကိုအဓိကတိုင်းတာတာဖြစ်ပါတယ်
။ Carbon Footprint ကတနည်းကိုကာဗွန်ဒိုင်အောက်ဆိုဒ်လူတယောက်ကနေပြီးတော့ဘလောက်ထုတ်တယ်လဲဆိုရဟာလူကနေပြီးတော့ထုတ်တာမဟုတ်ဘူးလူကသုံးဖို့အတွက်လိုအပ်တဲ့ join in လိုအပ်တဲ့ player စစ်ပမာဏသွားရေးလာရေးစားရေးတောက်ရေးအကုန်လုံးထွက်လိုက်တဲ့အခါကျသူနဲ့ပတ်သက်ပြီးတော့ဈေးထွက်ဖြစ်စည်းဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုဒ်ဘလောက်ထုတ်လာလဲဆိုရဟာကိုတွက်တာကမ္ဘာရာသီဥတုပြောင်းလဲတာကိုထိန်းသိမ်းဖို့အတွက်ကိုသူတို့အဲ့ဒီကာဗွန် footprint ကိုတွက်ပြတဲ့အခါကျတော့လောလောဆယ်ဘလောက်ဖြစ်နေလဲဆိုတာလူတဦးကိုကာဗွန်ဒိုင်အောက်ဆိုဒ်တစ်နှစ်ကိုတန်လေးတန်ထုတ်ပြတယ်လေတဲ့ဟုတ်ပေါ့နော်အဲ့တော့ခုန ecological footprint ကိုသွားထိတော့မယ်ဒီလူတွေနဲ့လူပတ်ဝန်းကျင်ရဲ့ကေယားစနစ်ကဒုက္ခရောက်တော့မယ်ကဘာကြီးအယမ်းပူတော့မယ်ရေတွေကြီးတော့မယ်ရေတွေရှန်တော့မယ်အဲ့ဒါမဖြစ်အောင်ဆိုလို့စေလေးတန်နေပြီးတော့2030နဲ့50ကြာမှာနှစ်တန်အထိလျှော့ချအောင်လုပ်ဖို့ကြိုးစားပါတယ
်ကာဗွန်ချေအများပြားထုတ်လုပ်တဲ့နိုင်ငံတွေမှာတဦးချင်းထုတ်လို့သုံးဆွဲမှုယုံနေအောင်ပညာပေးမှုတွေလုပ်နေကြသလိုကမ္ဘာကောင်းဆောင်တွေသိပ္ပံပညာရှင်တွေတွေ့ဆုံဆွေးနွေးပြီးစီမင်းစည်းကမ်းတွေပါချမှတ်နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်
။ဥပမာအားဖြင့်အမေရိကန်နိုင်ငံမှာရှိတဲ့လူတွေအနေနဲ့ကတခြားနိုင်ငံနဲ့ပို့ပြီးတော့ကိုပိုင်ကားစီးတယ်အဝတ်အစားတွေအမျိုးစုံဝယ်တယ်ဒီမှာရေခဲတစ်တာနဲ့စားတယ်လမ်းမလျှောက်ခြင်းဘူးဘတ်ကားမသုံးခြင်းဘူးအင်ဂျီကိုတစ်တွေဝယ်ပြီးလဲအဲ့ဒါတွေတွက်ကြည့်လိုက်တဲ့အခါကျအမေရိကန်နိုင်ငံက15-16တန်လောက်ထုတ်တယ်လေလွင့်ပစ္စည်းအနေနဲ့ကာဗွန်ဒိုင်အောက်ဆိုဒ် annual production အဲ့တော့အဲ့လောက်ဆိုလို့ရှိရင်တော့မဖြစ်တော့ဘူးဆိုပြီးကမ္ဘာရာသီဥတုပြောင်းလဲမှုကိုထိန်းသိမ်းဖို့အတွက်အဲ့ global warming နဲ့ပတ်သက်တဲ့ဟာရဲ့အစည်းအဝေးမှာသူတို့ဒီမူတွေချမှတ်တာဖြစ်ပါတယ်။ဥပမာ catalytic converter လေကားကနေထွက်တဲ့ဘေးထွက်ပစ္စည်းရနေပြီးတော့အစိတ်အငွေတွေကာဗွန်ဒိုင်အောက်ဆိုဒ်တွေယော့သွားအောင် nitrogen နဲ့ပတ်သက်တဲ့ oxide တွေပေါ့နော်
nitrous oxide nitric oxide အဲ့ဒါတွေရော့သွားအောင်လုပ်ဖို့အတွက်ကိုကားထဲမှာအဲ့ဒါကိုထည့်ကိုထည့်ရတယ်လေအဲ့ဒါဆိုတော့ဒါဥပဒေဖြစ်သွားပြီဥပမာပါဆို catalytic converter မထည့်မချင်းဒီကားကိုရန်ဝင်မရှိဘူးအဲ့ဒါတကဘာလုံးလို့လို့ပဲအဲ့ဒါ carbon footprint ကို reduce လုပ်ဖို့အတွက်ကိုဥပဒေထုတ်ထားတာဒါတစ်ခုနော်ကြောင်မီးသွေးရနေထွက်တဲ့ carbon dioxide နဲ့ methane ဓာတ်ငွေ့နော် natural gas လေလူအတွက်အရန်အသုံးဝင်တယ်ဒါပေမဲ့လူအတွက်အရန်ဘေးအန္တရာယ်ရှိတယ် methane ဓာတ်ငွေ့ကဘာဝဓာတ်ငွေ့ပေါ့နော်ကျွန်တော်တို့အိမ်မှာသုံးတဲ့ဓာတ်ငွေ့နဲ့လုပ်တဲ့မိဖို့ဆိုလို့ရှိရင်အဲ့ဒီဓာတ်ငွေ့ကလေထဲကိုမလောင်ဘဲနဲ့ရောက်သွားလို့ရှိရင်ကဘာပေါ်မှာရှိတဲ့ခုန energy balance ပေါ့နော်ဒီနေအောင်ကြီးကနေရတဲ့အပူကိုအစုံနိုင်ဆုံးကကာဗွန်ဒိုင်အောက်ဆိုက်တဲ့25ဆများတယ်ဒါပေမဲ့မီသိန်းဓာတ်ငွေ့ထုတ်တာတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်တာအရှမ်းများနေလို့ကာဗွန်ဒိုင်အောက်ဆိုက်ကိုသူတို့အဓိကထားတယ်အခုကြောင်မီးသွေးအတုံးအများဆုံးနိုင်ငံဖြစ်တဲ့တရုတ်ရုရှားနိုင်ငံအိန္ဒိယအဲ့ဒါဆိုလို့ရှိရင်ကြောင်မီးသွေးထုတ်တဲ့နှုန်းကိုရှော့ကိုရှော့ရမယ်ဘေးထွက်ပစ္စည်းဖြစ်တဲ့မီသိန်းဓာတ်ငွေ့သဘာဝဓာတ်ငွေ့ကိုရှော့ပြီးသုံးနိုင်လောက်လောက်ရမယ်ဆိုတော့ဥတီချက်တွေနဲ့ဥပဒေထုတ်နေပါတယ
်အခုလိုတားဆီးနိုင်မှုစူးစမ်းနေပြီမယ်မတော်မဖြစ်တုံးနေရတဲ့အနေအထားတွေရှိနေတာကြောင့်နိုင်ငံခေါင်းဆောင်တွေရဲ့ဆုံးဖြတ်လုပ်ကင်မှုတွေကတိတ်ကိုအရေးပါနေတာပ
ါအင်ဒိုနီးရှားနိုင်ငံမှာလည်းသူတို့နိုင်ငံတိုးတက်ဖို့အတွက်ကိုကာဗွန်ဒိုင်အောက်ဆိုက်ထုတ်ကိုထုတ်ရတော့မယ်ဘေးထွက်ပစ္စည်းနဲ့ဘာကြောင့်လဲဆိုတော့သူတို့နိုင်ငံမှာလူဦးရေအစမတန်များလာတဲ့အတွက်လူဦးရေအတွက်လိုအပ်တဲ့လမ်းပတ်ဆက်သွယ်ရေးတရက်စစ်အရန်လိုတယ်လိုတဲ့အတွက်ကြောင်ပြီးသွေးရနေပဲဖြစ်ဖြစ်ရေနံပဲဖြစ်ဖြစ်တအားတုံးရတယ်အဲ့တော့တိုင်းပြည်ဖွံ့ဖြိုးဖို့အတွက်လူတွေတာယာဝေါ်ပြောဖို့အတွက်ကကောင်းအောင်လုပ်တော်ညာလေရေရှည်ကြလို့ရှင်အဲ့ဒီတိုင်းပြည်အနေနဲ့သူ့ရဲ့ ecological footprint ကတရိပ်ရိပ်တက်လာမယ်လေကိုမနိုင်ဝန်ထမ်းတယ်လို့ဖြစ်တော့မယ်ဥရောပမှာလည်းဖြစ်မယ်အာကျွန်တော်တို့တိုင်းပြည်မှာလည်းဖြစ်မယ်ပေါ့နော်အဲ့ဆိုတဲ့အခါကျတော့နိုင်ငံအလိုက်နိုင်ငံအလိုက်ပေါ့နော်ဒီနိုင်ငံကြီးကဲတွေခေါင်းဆောင်တွေနဲ့ဒီရှေ့ဘာဖြစ်မလဲဆိုတာကိုကြည့်ပြီးတော့မှမတုံးလို့လည်းမဖြစ်ဘူးဒါပေမဲ့တုံးတဲ့အခါကျတော့လေနောက်လာနောက်သားတွေအတွက်နေရေးထိုင်ရေး balance လုပ်ပေးရမှာ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့မြင့်တင်ရကဏ္ဍကိုဒီမှာပဲရန်နာပဲပြောစီနောက်တစ်ပတ်မှာပြန်ဆင်းဆုံးရအောင
်တော်ခင်မျိုးတက်ရဲ့သိပ္ပံနဲ့နေပညာကဏ္ဍကိုကြားခဲ့ရတာပါရှင်အခုတော့အကျန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးပါဦး
မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေနဲ့ရက်ဆက်တဲ့တပ်ဖြတ်မှုတွေထပ်ဖြစ်ပေါ်လာနိုင်ခြင်းအပေါ်စိုးရိမ်ရတယ်လို့အမေရိကန်ပါဝင်နိုင်ငံ9နိုင်ငံကပြောလိုက်ကြပါတယ်။ဩစတြေးလျ၊ကနေဒါ၊နယူးဇီလန်၊နော်ဝေး၊တောင်ကိုရီးယား၊ဗြိတိန်နဲ့အမေရိကန်တို့ရဲ့ဒီကနေ့ပူးတွဲထုတ်ပြန်ချက်ထဲမှာအဲ့ဒီလိုဖော်ပြထားတာပါ။စစ်ကောင်စီထိန်းချုပ်မှုအောက်မှာရှိတဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နိုင်ငံတော်အကြမ်းဖက်လုပ်ရက်တွေကိုချက်ချင်းဆုံးသတ်ဖို့ဒီ9နိုင်ငံကတိုက်တွန်းထားတယ်လို့ပြည်ပနိုင်ငံတွေအနေနဲ့မြန်မာစစ်ဘက်အတွက်ဆက်စင်ရေးဆိုင်ရာအထောက်ပံ့တွေအားလုံးကိုလည်းဆိုင်းငံ့ထမ်းသစ်တယ်လို့ပြောလိုက်ကြပါတယ်။ချင်းပြည်နယ်ရဲ့တခြားဒေသတချို့မှာလက်နက်ကိုင်ပဋိပက္ခတွေဖမ်းဆီးထားတာတွေစစ်ကြောရေးတွေမှာတိုက်ဆုံတာတွေပို့ပြီးစိုးဝါလာတဲ့အချိန်မှာပဲအာရှပစိဖိတ်ဥရောပနဲ့အမေရိကဒေသနိုင်ငံ9နိုင်ငံရဲ့အခုလိုတိုက်တွန်းတောင်းဆိုချက်ထွက်လာတာဖြစ်ပါတယ်။တိုင်းသားတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပေမဲ့အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးရေးကိုတော့ပယ်ချခဲ့ပါတယ်။နိုင်ငံတော်အတိုင်းအမြင်ကဒေါက်ဆန်းစုကြည်အပေါ်ဆွဲထားတဲ့အားကြီးလိုက်စားမှုလင်းမှုတွေကလရောင်တော်စိုက်ပျိုးရေးတမွေးပညာအသင်ကျောင်းစီမံကိန်းညီနေရာနှစ်ခုရယူခဲ့တာနဲ့ဆက်ဆက်တဲ့အမှုနှစ်ခုအတွက်ပဲဒီကနေ့ကြားနာခဲ့တယ်လို့နေပြည်တော်သတင်းတွေကသိရှိရပါတယ်။အိန္ဒိယနဲ့သနီဟာခမြို့မှာ6.1ပြည်အားရှိတဲ့ငလျင်တရတောက်ကြံလေးကလှုပ်ခတ်သွားခဲ့တယ်လို့အမေရိကန်ဘူမိလိပ်လာရေးဌာနကဆိုပါတယ
်။တရင်အချင်းချက်ကိုဦးတင်မောင်သားကညပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကတော့အမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charles Stan Mock နဲ့ BJ Elliot နဲ့ Holy Kip Hutto ဖြစ်ပါတယ်။ VO American အတန်ရဲ့ဒီကနေ့ညဖက်9:00နဲ့10:00အစီအစဉ်တွေကို line to meter 1920kHz 5953ညライトミター25 kHz 11803ညနဲ့ライトミター32 kHz 6335တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VO Echo နားဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်။ကျမနှံလာပါ
This program has come to you from the Voice of America, Washington.